Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့2020ပြည့်စက်တင်ဘာလ23ရက်နေ့ဗုဒ္ဓဘာသာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်6နိုင်က9နိုင်ထိ line to meter 24.40.51 နဲ့ line meter 190တို့ကနေထုတ်လွှင့်ပေးနေပါပြီ။ဗုဒ္ဓဘာသာနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုဝဲမင်းနဲ့အတူကျွန်တော်ရဲမင်းထွန်းကတင်ဆက်ပေးတော့ပါမယ်။တရုတ်နိုင်ငံရဲ့လောရတွေပေါ်တရုတ်ထူတာဝန်ယူလာစေရေးကုလသမဂ္ဂဖွဲ့စည်းနေတဲ့အရေးယူဆောင်ရွက်ပေးဖို့လိုတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်ကာနီကကုလသမဂ္ဂနှစ်ပတ်လည်ညီလာခံမိန့်ခွန်းပြောကြားရာမှာထည့်သွင်းပြောကြားလိုက်ပါတယ်
In the earliest days of the virus, China locked down travel domestically while allowing flights to leave China and infect the world.
Virus စတင်ကစားချိန်ပြည်တွင်းခရီးသွားလာမှုတွေကိုပိတ်ပင်ထားခြင်းမှာပဲပြည်နိုင်ငံဟာသူ့နိုင်ငံတွေကကပ်ခွာတဲ့လေယာဉ်တွေကိုထောက်ခွာခွင့်ပြုခဲ့ပြီးကမ္ဘာကြီးတစ်ခုလုံးကိုရောဂါကူးစက်စေခဲ့ကြောင်းတရုတ်စုရနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တို့ပေါင်းပြီး virus ဟာလူလူချင်းမကူးစက်ဘူးဆိုပြီးကြေညာခဲ့ကြောင်းဒါကြောင့်ကုလသမဂ္ဂအနေနဲ့တရုတ်ရဲ့လုပ်ရက်တွေတာဝန်ယူလာစေရေးအရေးယူဆောင်ရွက်ပေးရမှာဖြစ်ကြောင်းသမ္မတ Trump ကချုပ်တင်အသံဖန်ထားတဲ့မိန့်ခွန်းမှာပြောတော့ခဲ့တာဖြစ်ပါတယ်။သမ္မတ Trump ရဲ့မိန့်ခွန်းဟာ American သမ္မတတယောက်အနေနဲ့ကုလသမဂ္ဂစီမံမှာတရုတ်နိုင်ငံကိုထူးထူးကဲကဲဝေဖန်တဲ့မိန့်ခွန်းတစ်ခုဖြစ်ပါတယ်။တရုတ်သမ္မတ Xi Jinping ကတော့ကာယောဂါကိုနိုင်ငံရေးအတွက်သုံးချဖို့ကြိုးပမ်းနေတာတွေကိုပယ်ချတင်ကြောင်းနဲ့ Virus ကိုတုံ့ပြန်တိုက်ဖျက်ရေးနိုင်ငံကကြိုးပမ်းမှုကို WHO အဖွဲ့ကဦးဆောင်တင်ကြောင်းကုလသမဂ္ဂနှစ်ပတ်လည်ညီလာခံမိန့်ခွန်းမှာထပ်သွင်းပြောကြားခဲ့ပါတယ်။ညောင်မြို့မှာကျင်းပတဲ့ကုလသမဂ္ဂနှစ်ပတ်လည်ညီလာခံကိုပုံမှန်ကမ္ဘာကောင်းဆောင်တွေတက်ရောက်လို့ရှိပေမဲ့ဒီနှစ်မှာတော့ကာယောဂါကြောင့်ကိုရင်တက်ရောက်မိန့်ခွန်းပြောကြားနိုင်ကြခြင်းမရှိပဲဗီဒီယိုကတဆင့်သာပြောကြားနိုင်တာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာတဝန်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးဖြစ်နေတဲ့ American ပြည်ထောင်စုအတွင်းမနေ့အင်္ဂါနေ့ထိ COVID-19 ရောဂါကြောင့်သေဆုံးသူ2,000ရှိသွားပြီဖြစ်ပါတယ်။နောက်လာမယ့်လတွေအတွင်းသေဆုံးမှုနှုန်းထောင်ချီမြင့်တက်လာနိုင်တယ်လို့ကျန်းမာရေးဆိုင်ရာကြောင့်ကျင်သူတွေကပြောပါတယ်။ American နိုင်ငံမှာ COVID-19 ကြောင့်သေဆုံးသူအရေအတွက်က American ရဲ့ Korea, Vietnam, Pashan, Malaya, Afghanistan နိုင်ငံနဲ့ Iraq နိုင်ငံတွေမှာစစ်ဖြစ်တုန်းက American တပ်သားတွေသေဆုံးခဲ့ရတဲ့အရေအတွက်ရဲ့နှစ်ဆနီးပါးရှိပါတယ်။2020ပြည့်နှစ်အကုန်ပိုင်း American နိုင်ငံမှာ COVID-19 ကြောင့်သေဆုံးသူ4,100ရှိလာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။ကာကွယ်ဆေးမရသေးတဲ့အပြင်ရာသီဥတုကလည်းအေးပိုလာပြီးဖြစ်တဲ့အတွက်နိုင်စဉ်အသေးပြောင်းနှုန်းပြောင်းပြင်လာမှာကိုကျန်းမာရေးပညာရှင်တွေကစိုးရိမ်နေကြပါတယ်။ကိုရိုနာဗိုင်းရပ်စ်တကြောပြန်ကူးစက်လာနေတဲ့အနေနဲ့ရင်ဆိုင်နေရတဲ့ Britain နိုင်ငံမှာစားသောက်ဆိုင်တွေ၊ဘားဆိုင်တွေအတွက်ကန့်သက်ချက်အသစ်တွေချမှတ်လိုက်ပြီးလူတွေအင်္ဂါနေအလုပ်လုပ်ကြဖို့ဝန်ကြီးချုပ် Boris Johnson ကအင်္ဂါနေ့ကတိုက်တွန်းလိုက်ပါတယ်
So we are once again asking office workers who can work from home to do so.
အင်္ဂါနေ့အလုပ်လုပ်လို့ရတဲ့သူတွေအနေနဲ့အင်္ဂါနေ့သာအလုပ်လုပ်ကြဖို့မြေတားရခံကြောင်းစားလို့ရင်းတဲ့လက်လီအယောင်းဝယ်လုပ်ငန်းလူလုပ်ငန်းလုပ်ကိုင်သူတွေကတော့အလုပ်ခွင့်ကိုဆက်သွားရမှာဖြစ်ကြောင်းဝန်ကြီးချုပ်ဂျွန်ဆန်ကပါလီမန်မှာပြောပါရယ်ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်း COVID-19 ကူးစက်မှုကြောင်းဆေးရုံတက်လူနာတွေနှစ်ဆတိုးလာကြောင်းနဲ့ဒါကိုမထိန်ချုပ်ရင်ကူးစက်မှုနှုန်းပိုများလာမှာဖြစ်ကြောင်းလည်းဂျွန်ဆန်ကပြောပါရယ်အခုအသစ်ချမှတ်လိုက်တဲ့တာမီကတ်တက်ချက်တွေအရဘားဆိုင်တွေအရက်ဆိုင်တွေနဲ့စားတောက်ဆိုင်တွေမှာဘားကုန်တန်းတွေမှာမထိုင်ရဘဲစပွဲတွေမှာသာမှာယူစားတောက်နိုင်ပြီးညစင်နိုင်ရင်နောက်ပိုင်းပြည်ရမှာဖြစ်ပါတယ်။ဈေးဆိုင်ဝန်ထမ်းတွေအငှားမောင်းသူတွေနဲ့ခီးတယ်တွေအားလုံးလည်းနှကောင်းစီမျက်နှာအကာတွေဝတ်ဆင်ရမှာဖြစ်ပါတယ်။မင်္ဂလာအခမ်းအနားကျင်းပလို့တွေအတွက်အများဆုံးလူ15ဦးသာစုဝေးခွင့်ပြုထားပြီးဇပနာအခမ်းအနားတွေအတွက်လူ30တွေပို့ပြီးစုဝေးခွင့်မပြုပါဘူး။အခုအစ်တချားမှလိုက်တဲ့စီကန်တွေကပြည်ကတဲ့မလာတော့ကလို့အသွာလာလုံးဝပိတ်ပင်တာမဟုတ်ကြောင်းနဲ့အိမ်ပြန်မထွက်ရအမိန့်ပြန်ပြီးထုတ်ပြန်မှုမရှိသေးကြောင်းလည်းဝန်ကြီးချုပ် Boris Johnson ကအလေးပေးပြောကြားသွားခဲ့ပါတယ်။ British နိုင်ငံမှာတနင်္လာနေ့တရက်တည်း COVID-19 အတည်ပြုလူနာသေ4,300ကျော်ရှိတဲ့အတွက်မီလာနောက်ပိုင်းကူးစက်မှုအများဆုံးဖြစ်ပါတယ်။ Johns Hopkins တက္ကသိုလ်စီးရင်တွေအရအခုချိန်ထိ British နိုင်ငံမှာ Coronavirus ကူးစက်သူပေါင်း4,100ကျော်နဲ့သေဆုံးသူ4,200ကျော်ရှိပါတယ်ခင်ဗျ။ကမ္ဘာနာမည်ကြီးဗန်ကြီးတွေဟာငွေကြေးခေါ်ဝါချမှုတွေဂျက်ဆွေကိုင်းတွေနဲ့အကြံဖက်သမားတွေရဲ့ငွေလွှဲပြောင်းပေးပို့မှုတွေအပါအဝင်တန်တရားဖြစ်ဖွယ်မစင်ကြဲတဲ့ငွေကြေးတွေလွှဲပြောင်းပေးပို့ရမှာပါဝင်ခဲ့တယ်လို့မကြတဲ့ခင်ကပေါက်ကြားခဲ့တဲ့ဆော့ဝဲစာရန်တွေမှာဆက်ဆွဲဖော်ပြထားပါတယ်။တန်တရားရှိစဖွယ်ငွေလွှဲပြောင်းမှုတွေနဲ့သက်ဆိုင်တဲ့အစီရင်ခံစာတွေပါဝင်တဲ့ FinCEN လို့ခေါ်တဲ့ file တွေကိုဗန်တွေကအမေရိကန်ဘာသာရေးဝန်ကြီးဌာနကိုပေးပို့ရတာဖြစ်ပါတယ်။အဲ့ဒီ file တွေထဲက1999ခုနှစ်နဲ့2019ခုနှစ်အတွင်းပေးပို့ခဲ့တဲ့5,200ကျော် ဟာ BuzzFeed သတင်းဌာနနဲ့အတွင်းကျစုံစမ်းစစ်ဆေးတဲ့သတင်းသမား Investigative Journalist တွေလက်ထဲရောက်ရှိသွားတာဖြစ်ပြီးအခုလိုဗန်ကြီးတွေရဲ့လုံဆောင်မှုတွေပေါက်ကြားခဲ့တာလည်းဖြစ်ပါတယ်။ဒီသတင်းပေါက်ကြားမှုနဲ့အတူကမ္ဘာတဝန်းက HSBC ဘဏ်ရဲ့အစုရှယ်ယာဈေးတွေ900ခန့်လောက်ကျဆင်းသွားခဲ့တယ်လို့တခြားဗန်တွေရဲ့အစုရှယ်ယာဈေးတွေလည်းကျဆင်းသွားခဲ့ပါတယ်ခင်ဗျာ။
အမေရိကန်တမ်းမင်းဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကျွန်တော်ဝင်းမင်ပါဗိုလ်ထူးနဲ့မနဲ့ VOA အမေရိကန်တန်းရဲ့ထိတ်တဲရောက်တဲ့နေ့ကိုဆက်ပြီးပြောပြနေပါလေ။မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးသစ်တွေနှုန်းကစုစုပေါင်းစစ်တဲ့နှုန်းနဲ့ကြည့်ရင်ဆယ်ရာခိုင်နှုန်းကျော်အဖြစ်စအရှိန်ဟုန်မြင့်လာနေပြီးသေဆုံးမှုမှာလည်းသေဆုံးပြီးမှပိုးရှိတာတွေ့သူစများလာနေတဲ့အပေါ်စိုးရိမ်မှုတွေမြင့်တက်လာနေပါလေ။အာဆီယံနိုင်ငံတွေကြားပိုးတွေ့သူနဲ့သေဆုံးသူစုစုပေါင်းမှာဖိလစ်ပိုင်၊အင်ဒိုနီးရှားနဲ့မလေးရှားပြီးစရုပ်ထဆက်ဖြစ်နေတဲ့မြန်မာနိုင်ငံအနေနဲ့ပိုးသစ်တွင်နှုံးမှာတော့တတိယအဖြစ်မလေးရှားကိုစကျော်လာပြီးစစ်နိုင်နှုံးနဲ့တက်တာမှုမှာလည်းအဖြစ်နဲလို့နဲ့ဘရူနိုင်းကမ္ဘောဒီးယားနဲ့လာအိုစ်အပြီးစရုပ်ထအနည်းဆုံးအဆင့်မှာရှိနေပါတယ်။အဓိကပိုးတွေ့သူတုံတို့တက်နေတဲ့ရန်ကုန်မှာအလုတ်ကိုင်းသွားလာမှုကိုတနင်္လာနေ့ကစပြီးတိုးမြင့်ကပ်တက်လိုက်တာပြီးမှကျန်းမာရေးဝန်ကြီးကိုရိုင်းကလည်းနောက်နှစ်ပတ်အတွင်းဒါကိုလျှော့ချနိုင်ဖို့ပြည်သူအများအိမ်မာသာနေပြီးမဖြစ်မနေထွက်ရရင်လဲပါဇက်နဲ့နှာခေါင်းစည်းတက်ကဈေးနဲ့စက်ရုံတွေကတဆင့်ကူးဆက်မှုအထူးကရှော့ချဖို့လုံးပန်းနေတယ်လို့မင်းကထုတ်ပြန်ခဲ့ပါတယ်။နိုင်ငံတော်တိုင်မီဂန်ဖုတ်ကိုဒေါင်ဆန်းစုကြည်အနေနဲ့လဲတနင်္လာနေ့ကမေကွန်းပြောရမှာလက်တွေ့အခုအချိန်မှာပိုးတွေနှုံဆက်မြင့်နေနိုင်တာကိုသတိပေးထားပြီးပြည်သူတွေဝိုင်းကာကွယ်ပေးဖို့အလေးနဲ့တိုက်တွန်းခဲ့တာအပြင်နောက်ထပ်အဖွဲ့အစည်းဖြစ်ကျန်းမာရေးဝန်ကြီးဟောင်းဒေါက်တာကျော်မြင့်ဦးဆောင်ပြီးဝါရီပါမောက္ခအများစုပါတဲ့ဤပညာကူညီအဖြစ်ရေးအဖွဲ့ကိုဖွဲ့စည်းပေးလိုက်ပါတယ်။အခုလိုအချိန်မှာရန်ကုန်မြို့တွင်အလုံးနဲ့သွာလာမှုတွေအများကြီးရော့ကျသွားပေမဲ့နောက်ဆုံးမနေ့ညပိုးတွေ့လူနာကတော့စုစုပေါင်း 2,469 ဦးစစ်တဲ့အထက် 293 ဦးပိုးတွေ့ကစုစုပေါင်းပိုးတွေ့သူ 6,943 ဦးထိရှိလာပြီးသေဆုံးသူကလည်း 2 ဦးထပ်တွေ့ကစုစုပေါင်းသေဆုံးသူ 115 ဦးအဖြစ်ရာဂနန်းကိုစရောက်လာပါပြီခင်ဗျအခုလိုမြန်မာနိုင်ငံတဲ့ COVID ပိုးတွင်တော့အရှိန်ဟုန်မြင့်လာချိန်မှာတလားကျော်အတွင်းကျင်းပဖို့ပြင်ထားတဲ့ရွေးကောက်ပွဲကနိုင်ငံတကာစံနှုန်းမှီမှာမဟုတ်ဘူးလို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူခွင့်ရေးကိုယ်စားလှယ်ကထုတ်ပြောလိုက်ပါတယ်မြန်မာလူခွင့်ရေးစုံစမ်းစစ်ဆေးရေးကုလကိုယ်စားလှယ်သစ် Thomas Andrews ကနိုဝင်ဘာလမှာကျင်းပဖို့ပြင်ထားတဲ့ရွေးကောက်ပွဲမှာအခုလိုဖြစ်လာနိုင်တာကရင်းဂျာမွတ်စလင်သိမ်းနဲ့ချီပြီးမဲမပေးနိုင်ပါဘူးလို့မနေ့ကထောက်ပြလိုက်ပါတယ်။ကုလသမဂ္ဂရဲ့လူခွင့်ရေးကောင်စီမှာမေကွန်းပြောရမှာအန်ဒရူးစ်ကဆက်ပြီးအခုလိုအရင်ရခိုင်ပြည်နယ်မှာနေလာခဲ့ပြီးအခုဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာခိုလုံနေရတဲ့သူတွေကိုမဲပေးခွင့်မပေးတာကြောင့်နိုဝင်ဘာ၈ရက်ရွေးကောက်ပွဲဟာလွတ်လပ်မျှတမှာမဟုတ်ဘူးလို့ဝေဖန်လိုက်ပါတယ်။ဒါအပြင်အန်ဒရူးစ်ကပဲအခုလိုလူမျိုးနဲ့ကိုးကွယ်ရဘာသာပေါ်မူတည်ပြီးမဲပေးခွင့်ဆုံးရှုံးရတာကြောင့်လာမယ့်ရွေးကောက်ပွဲရလဒ်ဟာပြည်သူအလုံးရဲ့ဆန္ဒကိုအစ်စ်အမှန်ထင်ဟမှာတော့မဟုတ်ဘူးလို့လည်းပြင်းပြင်းထန်ထန်ဆက်ဝေဖန်လိုက်ပါတယ်။မြန်မာဆိုရဘက်ကတော့ဒီရိုဟန်ဂျာရီပြန်လာဖို့လက်ခံစီစဉ်ထားတယ်ပြောပေမဲ့ရိုဟန်ဂျာဆိုတဲ့သုံးနှုန်းကိုတော့တရားဝင်လက်ခံခြင်းမရှိသေးပါဘူးခင်ဗျာ။မြန်မာရွှေပြောင်းစက်ရုံလုပ်သားတွေအနေနဲ့ထိုင်းနိုင်ငံမှာလုခလျှော့ရတာတွေကိုတွေ့ရှိပြီးဥပဒေကြောင်းအရတိုက်ပွဲပြန်ဝင်နေပါပြီ။ Thomas Reuters Foundation ရဲ့လိလဆုံးသမ်းမှုထဲမှာမိဆောက်ကစက်ရုံလုပ်သားတွေအနေနဲ့အခုလိုလျှော့ရခဲ့တာကိုတွေ့ရှိခဲ့ပြီးအစိုးရကဒီစက်ရုံတွေကိုဝန်ဖန်းကလုပ်သားတွေကိုရောကျေးပေးဖို့အမိန့်ချခဲ့ရမှာကုမ္ပဏီတစ်ခုကမြန်မာလုပ်သား26ဦးအတွက်မပေးသေးတာကြောင့်အခုလိုတိုက်ပွဲပြန်ဝင်ကြတာပါဒီ2019ခုနှစ်စက်တင်ဘာတွေ့ရှိချက်အရဒါဇင်နဲ့ချီတဲ့မဲဆောက်ကအထည်ချုပ်စက်ရုံတွေမှာအခုလိုအနေဆုံးသတ်မှတ်ထားတဲ့နေ့စဉ်ပုံမှန်ဝင်ငွေဘတ်300ထက်လျှော့ရခဲ့တဲ့စီရင်ကစားထွက်ပြီးနောက်ထိုင်းအစိုးရကဘတ်ငွေ3.48 တန်အကျော်ပေးဖို့အမိန့်ချခံခဲ့ရတဲ့ဒီကလျာဏီ Ruin Grid စက်ရုံအနေနဲ့အခုလိုမပေးသေးတာပါမြန်မာလူသား600အတွက်ထိုင်းဘတ်18တန်ပေးဖို့အမိန့်ချခံခဲ့ရတဲ့အခြားစက်ရုံ Cortina Eja ကဒီရောကြီးပေးခဲ့ချိန်မှာအခုမပေးသေးတဲ့စက်ရုံပိုင်ရှင်အမျိုးသမီးကလျာဏီကစက်ရုံပေးခဲ့ရပြီးမှ ရောကျိပမာဏ၄ပုံတစ်ပုံဖြစ်တဲ့၈သိန်းပဲပေးဖို့တတ်နိုင်တယ်လို့ပြည်ကလေးကပြောပြီးညှင်းဆန်ထားပါတယ်ခင်ဗျာ NASA လို့သူကခေါ်တဲ့ American မျိုးသားအာကာသစုစည်းလိလာရေးအေဂျင်စီအနေနဲ့2024ခုနှစ်ကြာရင်လပေါ်မှာပထမဆုံးမျိုးသမီးစဆင်းသက်နိုင်ဖို့စီစဉ်နေကြောင်းထုတ်ပြန်လိုက်ပါတယ်ဒီ NASA ဖွဲ့အုပ်ချုပ်ရေးမှူး Jim Bridenstine က1982ခုနှစ်နောက်ပိုင်းပထမဆုံးလူသားအဖြစ်လက်ကမ္ဘာပေါ်ပြန်ခြေချနိုင်ဖို့ဒီအစီအစဉ်ဟာအမေရိကန်ဒေါ်လာ28ဘီလီယံကုန်ကျမှဖြစ်တယ်လို့ဆိုပါတယ်။ Bridenstine ကပဲအခုလိုလက်ပေါ်ပြန်သွားရတာကသိပ္ပံပညာစုစည်းမှုစီးပွားရေးအကျိုးဖြစ်မှုနဲ့မျိုးဆက်စစ်စုစည်းလေးလာသူတွေအားကျနိုင်စေမှုအတွက်ဖြစ်တယ်လို့တတိလာနေကကြေညာချက်ထုတ်ပြီးပြောလိုက်ပါတယ်။ဒါအပြင် Bridenstine ကပဲအခုလိုစင်ဆက်မပြတ်သွားရောက်ခြေချနိုင်မှုကြောင့်အနီးအောင်ဂျိုကြီးလို့သုံးနှုန်းလိုက်ပြီးအင်ကာဂျိုကိုရည်ရွယ်ကအဲ့ဒီမှာလဲပထမဆုံးခြေချနိုင်ရတဲ့အချိန်ရစီတယ်လို့ဆက်ပြောခဲ့ပါဗျ။ NASA ရဲ့အခုလိုအမျိုးသမီးလူသားတူရဲ့လက်ကမ္ဘာခီးစဉ်ကို Artemis အစီအစဉ်လို့အမည်ပေးထားပြီးအာကာသယာဉ်မှုတွေအနေနဲ့လက်ပေါ်ကို NASA ရဲ့ SLS လို့သူကခေါ်တဲ့ဒုံးပျံစနစ်တဲ့ Orion ခေါ်ကျဲကာတာအာကာသယာဉ်တို့နဲ့လွတ်တင်ပါပါခင်ဗျာ ဗုဒ္ဓဦးနဲ့မနက်ပိုင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
ကျမဆုမမရှင်ကယောဂကာလနေနေထဲမှာပဲနေကြဖို့ထုတ်ပြန်တဲ့အမိတ်ကြီးညာချက်ထဲပြည်သူ့ကြားသတင်းစီးစစ်မှုမြန်ဆန်နိုင်ရေးအရေးပါတဲ့ခန်းကဏ္ဍကပါဝင်တဲ့သတင်းမီဒီယာလုပ်ငန်းတွေကိုအပြင်ထွက်အလုပ်လုပ်ကိုင်ခွင့်တရားဝင်ထည့်သွင်းပေးဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့သက်ဆိုင်ရာဝန်ကြီးဌာနကိုသတင်းမီဒီယာကောင်စီကတောင်းဆိုတဲ့အကြောင်းတင်ပြပေးချင်ပါတယ်ကိုကိုကျုံကနေလွဲလို့ရန်ကုန်တိုင်းတိုင်းလုံးတိုင်းတာနဲ့ပြည်သူတွေနေနေမှာပဲနေဖို့ကျန်းမာရေးဝန်ကြီးဌာနရဲ့ State at Home အမိန့်ထုတ်ပြန်ချက်ထဲဗန်လုပ်ငန်းအစားအသောက်စေဝါရေသက်သားငါအေးကန်စားတဲ့စက်ရုံလုပ်ငန်းကွင်ကတာဝန်ထမ်းဆောင်နေသူများအပါဆိုပြီးထုတ်ပြန်ချက်ထဲမှာသတင်းမီဒီယာလုပ်ငန်းကိုထည့်သွင်းဖော်ပြခဲ့ခြင်းမရှိတဲ့အပေါ် COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဗဟိုကော်မတီဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကျန်းမာရေးဝန်ကြီးဌာနပြန်ကြားရေးဝန်ကြီးဌာနတွေစီကိုတောင်းဆိုတာဖြစ်တယ်လို့မြန်မာသတင်းမီဒီယာကောင်စီရဲ့တွဲဘက်အတွင်းမှူးတစ်ကိုမြင့်ကျော်ကပြောပြပါတယ
်မြန်မာနိုင်ငံမှာပိုပြီးတင်ပြတဲ့စတေရောပေါ့အဲ့ဒီမှာဟိုလောက်ကင်လို့ရတဲ့လုပ်ငန်းတွေထဲမှာမီဒီယာမပေါအောင်ဆိုတော့မဖြစ်သင့်ဘူးပေါ့နော်ဟိုမီဒီယာတွေကချိန်လုံးနေ့တိုင်းအပြင်ထွက်နေစီရတော့မလိုပေမဲ့တောင်းရမယ်တည်ကြည့်ရမယ်ကိစ္စမျိုးရှိတယ်အဲ့လိုအပြင်ထွက်တဲ့ခါမျိုးမှာသတင်းသမားတွေအတွက်အခုလိုမပါတော့ဆိုရင်အဲ့ဒါကတရားမဝင်လုပ်တဲ့သဘောမျိုးဥပဒေချိုးဖောက်တဲ့သဘောမျိုးတက်ရတယ်အဲ့ဒီချိန်တွေမျိုးတော့မဖြစ်သင့်ဘူးဒါကြောင့်ဒီအောင်တင်းသမားတွေလည်းဥရီတင်းကနေလောက်ပိုင်းလို့ရအောင်စပို့တဲ့သဘောဟုတ
်ကာယောဂဖြစ်နေတဲ့အချိန်ရောရွေးကောက်ပွဲနီးနေတဲ့အချိန်မှာပါလူလူကြားမှာကောလာဟာလာတင်းတွေရည်ရွယ်ချက်ရှိရှိဖြန့်ဖြူးနေတာတွေရှိနေလို့ပြည်သူလူထုဖတ်ရှုလေ့လာစီရင်သုံးသပ်နိုင်မှုတင်းမီဒီယာတွေတရားဝင်လူလူကြားမှာအပြင်ထွက်တင်းရယူခွင့်ပေးပါလို့တင်းစာဆရာအေဒီတာဦးဇင်းလင်းကလည်းတိုက်တွန်းပါတယ
်အစိုးရအမြင်ကတော့သို့ရပါရင်မီဒီယာတွေကတင်းစာတွေကထုတ်ပြန်ပေးနေလုံလောက်ပြီလို့သူတို့တော့အထင်ကောင်းထင်ပါဘူးပေါ့သို့တော်လည်းပဲသူတို့လလောက်မြင်ရတဲ့တောင်းနေပြည်သူလူကသို့ကတင်းစာမှာမပါတဲ့ကျားရေးကြည့်တဲ့ထွက်ကြတဲ့သတင်းညရှိခဲ့ဦးတာပေါ့သို့တော်လည်းပဲအခုသူကထုတ်ပြန်ကြတဲ့ထဲမှာသတင်းတောက်တွေအနေနဲ့ဘယ်လိုသွားလာလို့လှုပ်ဆောင်ဝင်ရှိရဲဆိုတာမျိုးဒီဟာမပါဘူးပေါ့ပြောလို့ရှိရင်ဆိုတော့လုံးလုံးစဲဒီထုတ်ပြန်ထားတဲ့ဒီပြင်ညာချက်အရဆိုရင်တော့သတင်းတောက်တွေကအလုံးမလုံးပါပဲကိုယ့်မှာကိုထိုင်နေရမယ့်သဘောဖြစ်နေတာပေါ့အခုအရေးကြီးနေတဲ့အချိန်ဖြစ်တယ်ယူကော့ပွဲကာလအဲ့တော့ယူကော့ပွဲသတင်းတွေတဲ့အချိန်နဲ့လည်းရင်းယူကြဖို့ရှိတယ်အဲ့တော့သတင်းစစ်ဆင်မှုကျန်များစားအောင်ရဲ့လူစည်းစည်းလိုက်တဲ့သတင်းတွေမှမကမ်းကရရှိဖို့ရဲ့ဆိုတဲ့အတွက်ဒါသတင်းတောက်တွေကိုလည်းပဲနော်ကိုင်းနေမှာလှုပ်လှုပ်ခွင့်ဆောင်းဆောင်းတက်ပြီးတော့ဆန်ပြန်ကြရေးအနေနဲ့တို့ဖြစ်ရင်ဖြစ်ပေါ့နော်သတင်းတောက်တွေကိုနော်အလုံးလှုပ်ခွင့်ပေးဖို့လိုရဲလို့ဆရာတို့တို့အဲ့လိုယူဆပါတယ
်သတင်းမီဒီယာဌာနတွေနဲ့သတင်းသမားတွေဘက်ကလည်းဒီကိုဗစ်ကာလမှာသတင်းဘယ်လိုယူကြမလဲမိမိကိုယ်တိုင်ရောသတင်းပေးမဲ့အဖွဲ့အစည်းမှာပါဒီရောဂါကူးစက်ပြန့်ပွားခြင်းမရှိအောင်ဘယ်လိုကာကွယ်ကြမလဲဆိုတော့သတင်းနောက်လက်ဆွဲတွေကိုသတင်းမီဒီယာကောင်စီကဖြန့်ဖြူးပေးထားတယ်လို့ကိုမြင့်ကျော်ကပြောပြပါတယ
်ကူးစက်ရောဂါမခံရသေးပေါ့လေအဲ့ဒါကတော့နံပါတ်1ရေးကြည့်တယ်တိုက်တွေမှာလည်းတောင်းရှိတယ်သတင်းသမားတူးချင်းကိုယ်တိုင်မှာလည်းကိုရဲ့ဟိုဘေးကင်းရေးကိုကိုကဟိုကျင့်သုံးဖို့လည်းတောင်းရှိတယ်ပေါ့နော်ဆိုတော့တကယ်လို့အပ်တဲ့အနေအထားမျိုးမှာသွားရဆိုရင်လည်းဘယ်လိုမျိုးဥပမာ quarantine center တို့စသည်တချို့နေရာတွေမှာတင်ဗီဒီယို footage တွေတော်လကောင်းဓာတ်ပုံတွေတော်လကောင်းရဘူးဟိုလိုအပ်တယ်ဆိုရင်အဲ့လိုမျိုးလိုအပ်တဲ့ဟာတွေအပြည့်အဝလောက်ဆောင်ဖို့လိုတယ်အဲ့ဒါကိုတိုက်ကလည်းတင်ဌာနတွေလည်းဖြည့်ဖြည့်ပေးဖို့လိုတော့အခုလိုအခြေအနေမျိုးမှာ
တရင်နဲ့ဆက်ဆက်သွားတာလောက်ကိုင်းနေတဲ့အချိန်ကူးဆက်ခံရတဲ့တရင်သမားတွေနောက်ကူးဆက်ခံရသူနဲ့ဆက်ဆက်ထိတွေ့မှုရှိလို့တိချခွဲနေထိုင်ပြီးအသွာလာကတ်သက်ခြင်းခံထားရတဲ့တရင်မီဒီယာသမား88ဦးကိုတရင်မီဒီယာကောင်စီဘက်ကထောက်ပံ့ကူညီမှုတွေလုပ်ပေးခဲ့ပေမဲ့ရန်ကုန်ဝင်နေပါလာလို့အကူအညီပေးနေတာတွေခဏရက်မယ်လို့စက်တင်ဘာလ22ရက်နေ့ကလည်းကြေညာချက်ထုတ်ပါတယ်။ပုံနှိပ်မီဒီယာလုပ်ငန်းတချို့ခေတ္တရန်နာလိုက်ရတာဝန်ထမ်းအင်အားလျှော့ချလိုက်တာတွေရှိတဲ့အတွက်တရင်သမားတွေကြုံရတဲ့အခက်အခဲကိုတရင်မီဒီယာကောင်စီအပါအဝင်တရင်သမားတွေဘက်ကတတ်နိုင်သလောက်ဝိုင်းဝန်းကူညီပေးနေကြပါတယ်လို့သတင်းမီဒီယာရေဆောင်ရွက်ပေးနေသူတွေကပြောပါတယ်ရှင်ကျွန်မစုမောမှာ
ခမ်းမြန်မာနယ်စပ်မှာကိုဗစ် -19 ရောဂါပိုးကူးစက်လာမဲ့အရေးစိုးရိမ်မှုတွေမြင့်တက်လာနေတာကြောင့်တိုင်းမြန်မာနယ်စပ်ဖြစ်တဲ့ကန်ချနာပူရီနယ်စပ်ဖျားတုံးစုဒေသမှာစီးပွားရေးလုပ်ငန်းနဲ့ကုန်တင်သွင်းမှုတွေကို14ရက်ရပ်ဆိုင်းလိုက်ပြီးနယ်စပ်တစ်လျှောက်လမ်းတွေကိုလည်းပိတ်လိုက်ပါတယ်ဒီသတင်းကိုတင်ဆက်ပေးပါမယ်ကျွန်မမအေးအေးမှာပါကချနာဘူရီခရိုင်စံခရဘူရီမြို့နယ်စစ်စေးဂိတ်အပါဝင်ဖျားတုံးစုနယ်စပ်တစ်လျှောက်ကလူဝင်လူထွက်လမ်းတွေလူနာသွားလာနေတဲ့နေရာတွေအပြင်ကုန်စီပို့ဆောင်နေတဲ့လမ်းတွေကိုအော်တိုဘာလ5ရက်နေ့ထိပိတ်ပင်လိုက်ကြောင်းစက်တင်ဘာလ22ရက်နေ့မှာကချနာဘူရီခရိုင်အာဏာပိုင်တွေကထုတ်ပြန်လိုက်ပါတယ်ကိုဗစ် -19 ပြန့်နှံ့မှုတွေရှိနေတဲ့မြန်မာနိုင်ငံအနီးအနားမှာရှိတဲ့မြို့များကိုတားဆီးပိတ်ပင်တဲ့အမိန့်ကိုခရိုင်အုပ်ချုပ်ရေးမှူးဂျီရာကလက်ဖုံစဝံကလက်မှတ်ထိုးထုတ်ပြန်ခဲ့ပါတယ်။ကန်ချနာပူရီခရိုင်နဲ့တစ်ဖက်ချမ်းမြန်မာနိုင်ငံဖျားတုံးစုမျိုးနဲ့5ကီလိုမီတာအကွာမှာရှိတဲ့ကျေးရွာတရွာမှာနေထိုင်နေတဲ့အသက်18နှစ်အရွယ်လူငယ်တဦးမှာကိုဗစ် -19 ရောဂါပိုးတွေ့ရှိကြောင်းမြန်မာနိုင်ငံကသတင်းထုတ်ပြန်ချက်အရထိုင်းဘက်ကစိုးရိမ်မှုတွေဖြစ်လာခဲ့ကြောင်းထိုင်းသတင်းတွေမှာဖော်ပြနေတာပါ။ခရိုင်ရောဂါထိန်းချုပ်ရေးကော်မတီဥက္ကဋ္ဌလည်းဖြစ်ခရိုင်အုပ်ချုပ်ရေးမှူးလည်းဖြစ်တဲ့ဒီရကလက်ဖုံစဝံကထိုင်းမြန်မာနယ်စပ်ကိုတွားရောက်စစ်ဆေးချိန်မှာအခုလိုပြောဆိုသွားပါတယ်မြန်မာနိုင်ငံကစိုးရိမ်စရာကောင်းနေတဲ့ကိုဗစ်ပြန့်ပွားမှုတွေဟာအခုဆိုရင်နယ်စပ်ဒေသကိုရောက်လာပါပြီဒီအခြေအနေတွေကိုကြိုတင်ကာကွယ်တဲ့အနေနဲ့ရောဂါထိန်းချုပ်ရေးအရာထုတ်ပြန်ရတာဖြစ်ပါတယ်ကျွန်တော်တို့နိုင်ငံနယ်စပ်ချင်းထိစပ်နေတဲ့နေရာအားလုံးမှာကျွန်တော်တို့ပေါ့ပေါ့ဆက်ဆက်နေလို့မရပါဘူးကျွန်တော်တို့ထုတ်ပြန်သလိုပြည်သူတွေကလည်းတိတိကျကျလိုက်နာဖို့လိုအပ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါစက်တင်ဘာလ22ရက်နေ့ကကန်ကနာဘူရီခရိုင်အုပ်ချုပ်ရေးမှူးရဲ့ထုတ်ပြန်ချက်အရဖျားတုံးစုမျိုးကကိုဗစ်စောင့်ကြည့်စင်တာဟာထိုင်းနိုင်ငံလူနေရပ်ကွက်နဲ့အလွန်နှီးကပ်နေတာရဲ့အခုရက်ပိုင်းမှာမြန်မာနိုင်ငံတဝန်းရောဂါကူးစက်မှုတွေကရာဂဏန်းအထက်မြင့်တက်လာနေတာရဲ့အကြောင်းအဆိုးဆုံးဖြစ်လာတဲ့အခြေအနေတွေကိုဒေသအနာပိုင်တွေကကြိုတင်ကာကွယ်လှုပ်ဆောင်တဲ့အနေနဲ့ထုတ်ပြန်ရတာဖြစ်တယ်လို့ဆိုပါတယ်။ဒီလိုတမ်းမြစ်ပိတ်ပင်ချက်အရဖျားတုံးစုနယ်စပ်ထိုင်းဘက်ချမ်းမှာဖွင့်ထားတဲ့စီးပွားရေးလုပ်ငန်းများ၊ဈေးဆိုင်များ၊ခီးသွွားလုပ်ငန်းများအားလုံးပိတ်ထားရမှာဖြစ်ပါတယ်။ဒါအပြင်နယ်စပ်ကျေးရွာတွေကကျမ်းမာရေးဌာနကိုအကြောင်းမကြားပဲလူနာများကိုတည်ဆောင်လာတာပြောင်းရွှေ့လာတာတွေမြန်မာနိုင်ငံသားတွေကိုလက်ခံစေကူတာပေးနေတာတွေကိုပါမလုပ်ရဘူးဆိုပြီးထုတ်ပြန်ထားပါတယ်ထုတ်ပြန်တဲ့ဥပဒေကိုချိုးပေါက်တဲ့သူတွေကိုတော့တစ်နှစ်တည်းမပိုတဲ့ထောင်ဒဏ်တော့မဟုတ်ဘန်းငွေတသိန်းတည်းမပိုတော့ငွေဒဏ်ကျခံရမှာဖြစ်ပြီးပြည်သူစီမံခန့်ခွဲရေးအရေးပေါ်အမိန့် BE2558 ပုံမှန်78ရအပြစ်ပေးခံရမှာဖြစ်တယ်လို့လည်းဆိုပါတယ်ကျမမအေးအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
စကားမီနယ်မှာလက်နက်ကင်ပဋိပက္ခတွေအဆုံးသတ်ဖို့နဲ့အင်တာနက်ကန့်သတ်ချက်တွေကိုအဆုံးသတ်ဖို့စစ်တွေမြို့မှာတောင်းဆိုလှုပ်ရှားခဲ့ကြတဲ့လူငယ်3ဦးကိုငိမ့်ညံ့စွာစုဝေးခွင့်နဲ့စီတန်းလက်လေခွင့်ဆိုင်ရာဥပဒေပုံမှ19နှစ်ဒီကနေ့ပဲတရားစွဲလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ထားအောင်ခံပါရခိုင်ပြည်နယ်စစ်တွေမြို့တော်ကမ်းပါရှိမှာဒီလ7ရက်နေ့ကကွဲနေကတောင်းဆိုဆန္ဒပြခဲ့ကြတဲ့အတွက်ဖမ်းဆီးခံရတဲ့ရခိုင်ပြည်နယ်ကျောင်းသားတမကအဖွဲ့ဝင်ကိုကျော်နိုင်ထေးကိုဦးတန်းနိုင်နဲ့ကိုတူတူအောင်တို့၃ဦးကိုစစ်တွေမြို့နယ်တရားရုံးမှာဒီကနေ့ရုံးထုတ်စစ်ဆေးခဲ့ပြီးငြိမ်းစုစီပုံမှ19နှစ်တရားစွဲတင်လိုက်တာပါအမှုရင်ဆိုင်နေရတဲ့လူငယ်၃ဦးကိုတရားရုံးကအမခံပေးခဲ့တဲ့အတွက်ဒီကနေ့ပဲပြန်လွတ်လာတယ်လို့လည်းအမှုမှာလိုက်ပါအကျိုးဆောင်ပေးနေတဲ့တရားလွတ်တော်ရှင်နေဦးကျော်ညွန့်မောင်ကပြောပါတယ်
အော်ဒီနေ့ကြောင်သားသုံးဦးကိုကျွန်တော်တို့ညှိစုစီနဲ့ပဲကျွန်တော်တို့တရားစွဲနေပါတယ်ခင်ဗျာညှိစုစီစကိုနဲ့တရားစွဲနေပါတယ်တရားစွဲနေတော့ကျွန်တော်တို့ဒီနေ့အာမခံဆောက်ပါတယ်အာမခံဆောက်တော့တရားရုံးကကျွန်တော်တို့အာမခံပေးလိုက်ပါတယ်အော်ညှိစုစီစကိုကကျွန်တော်တို့ပြစ်ဒဏ်3လအထိပဲရှိတာကိုအာမခံပေးလိုက်တဲ့ပုံမှန်ပါတရားရုံးကလည်းအာမခံပေးနေတဲ့အမှုမှုလို့အာမခံပေးတာဖြစ်ပါတယ်အာလူအာမခံတာပါသူတို့ရုံရှိကျွန်တော်တို့ရုံရှိနေတဲ့ဒီမှာသူတို့ရုံကိုကျွန်တော်တို့မှန်မှန်လာဖို့ရယ်ကျွန်တော်တို့တကယ်လို့သူတို့ထွက်ပြေးတော့လို့ရှိရင်အမကန်တဲ့လူတွေကစေသိမ့်ကြည့်ရပါမယ်
ကိုဗစ်ကယောဂါကူးစက်မှုတွေကြောင့်တွမ်းလန်လှူရှားမှုတွေကန့်သတ်ထားခြင်းမှာဆန္ဒပြလှူရှားခဲ့တဲ့လူငယ်သုံးဦးကိုတော့အစောပိုင်းမှာငိမ့်စုစီဥပဒေပုံမှန်16အပြင်တဘာဝဘေးရန်နေဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့ပါအမှုဖွင့်ထားခဲ့ပြီးမယ်နောက်ပိုင်းမှာတော့ပုံမှန်16တခုတည်းနဲ့သာပြောင်းလဲရေးယူခဲ့တာပါရခိုင်မြို့မှာကြုံနေရတဲ့အချက်သေးတွေအဆုံးသတ်ရေးမန္တလေးမိတ်တီလာမုံရအစရှိရဲ့မြို့တွေမှာလည်းကျောင်းသားလူငယ်တွေတောင်းဆိုလှူရှားခဲ့ကြပါတယ်လှူရှားမှုတွေမှာအဓိကဥဆောင်ခဲ့ကြတဲ့လူငယ်တွေကိုအနာပိုင်တွေကဖမ်းဆီးအရေးယူလာတယ်လှုပ်လာတဲ့ကြောင်းတင်းချောင်နေရတဲ့သူတွေရှိတယ်လို့လည်းဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘကတရဲ့ထွေထွေတွင်းမှုချုပ်ကိုတူးကန့်တော်ကပြောပါတယ်
တော်တော့ကိုကျွန်တော်တို့အခုအမှုခွင့်ခံထားရတယ်ဝန်ရမ်းထုတ်ခံထားတယ်ကျွန်တော်တို့လက်ရှိရှောင်နေရတယ်နောက်ပြီးတော့ဒီတောက်ချောင်းစတေကန်ကမ်ပိန်းလုပ်ခဲ့တဲ့ရဲဘော်တွေတွေကမှမုံရွာကရဲဘော်2ယောက်နဲ့မိလာကရဲဘော်2ယောက်ကိုဖမ်းဆီးခဲ့ရတဲ့ကိစ္စတွေရှိတယ်အော်ဒီဟာအကုန်လုံးစစ်တဲ့ကြီးလှုပ်ရှားမှုရဲ့ကျွန်တော်တို့လှုပ်ရှားမှုအပြင်တရံမျိုးမျိုးမှာလှုပ်ဆောင်နေတဲ့ကျောင်းသားတွေကတော့ဖိနှိပ်နေတဲ့သဘောပါပဲဖိနှိပ်မှာဆိုစနေရအပြင်တရံဟောင်းကိုဒီလိုလိုမြင်အောင်သူတို့ကိုယ်တိုင်ပဲထုတ်ကြတယ်လို့ဆိုနေတာမြေကဘာလို့ဒီခွေးဆိုတော့ဒီကုန်လဲရတာပဲအဲ့တော့သူတို့ရဲ့ပုံစံအမှန်ဟုတ်ဒါသူတို့ပြမယ်လို့ဖြစ်နေစစ်ဆန်ကြီးလှူရှားမှုတွေကိုလိုင်းလံဖိနေတဲ့သဘောပါပဲစောစုအနေနဲ့ငင်းငယ်လှူလာရဆိုတော့ဟိုစကားကိုကျွန်တော်တို့အနေနဲ့ဘယ်လိုမှယုံကြည်လို့မရဘူ
းငိမ့်စုစီပုံမှန်16နဲ့တရားစွဲဆိုခံရတဲ့ခိုင်မင်းရဲ့ចောင်းသားတမကဖွင့်ဝင်လူငယ်3ကိုတော့လာမယ့်အောက်တိုဘာ6ရက်နေ့မှာယုံငင်းချင်းစုထားပါတယ်စစ်ဘေးဒဏ်နဲ့ကပ်ဘေးဒဏ်ကြုံနေရတဲ့ခိုင်မင်းရဲ့မှာလက်နက်ကင်ပြိပကတွေအဆုံးသတ်ဖို့နဲ့အင်တာနက်ဆက်သွယ်မှုတွေအပြည့်အဝရအောင်ဆောင်ရွက်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံအတိုင်းဝိုင်းကလည်းတိုက်တွန်းနေတာပါရခိုင်ပြည်နယ်ကလက်နက်ကင်ပဋိပက္ခတွေအတွင်းရဲသားတွေထိခိုက်တိုက်စုံမှုကလည်းဆေးရဆွေးမှုတွေနဲ့လူသားစုတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်ကြောင်းလည်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးမစ်ရှယ်ဘက်လက်ကပြီးခဲ့တဲ့သတင်းပတ်တည်းကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှသတိပေးခဲ့ပါတယ်ခင်ဗျာကျွန်တော်ထောက်အောင်ကံပါ
ရခိုင်ပြည်နယ်မှာစည်ရေးသိမ်းမှမှုတွေရောက်ဘေးလွတ်ရသိမ်းဆောင်ရသူတွေတိုးလာနေလို့ခလုံးရစကန်းတစ်ခုအများဆုံးစီစဉ်ဖို့ဒေသခံလှုပ်တော်ကိုယ်စားလှယ်တွေကအစိုးရကိုစိုက်သွင်းလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။လက်နက်ကန်ပြိပခတွေဆက်လက်ဖြစ်ပွားနေတာကြောင့်ရသိတော်မျိုးပေါ်ကိုနောက်ထပ်ထွက်ပြေးလာတဲ့ဒေသခံတွေတောင်းကနန်းသိရှိလာတာကြောင့်ခလုံးစရာစီစဉ်ဖို့အစိုးရကိုလှုပ်တော်မတ်တွေဝိုင်းဝန်းတိုက်သွင်းခဲ့ကြတာပါ။နောက်ထပ်ရောက်လာတဲ့စစ်ဘေးရှောင်ဒေသခံတွေအတွက်သားစရာနေရာမရှိတော့စကြောင်းရတိတော်မြို့နယ်တောင်ဘက်မိုးဆဲကျိုးမှာစကန်းသစ်တစ်ခုတိစောက်ဖို့အစိုးရကိုဒီနေ့ပဲတင်ပြခဲ့တယ်လို့လည်းအမျိုးသားလှုပ်တော်ကိုယ်စားလှယ်ဦးခင်မောင်လကပြောပါတယ
်မိုးဆဲကျိုးကယောဂကလုံး24ရောရှိတယ်အဲ့မှာဘုံရုံပုံပေါက်တော့ရှိတယ်ဒီမှာဂျဲလီရေးကျလာရင်ဘုရားတကယ်ပြစ်တာဖြစ်တယ်။သူဒီဒေတာလေးရှိတော့ပြီ။ခဏခဏဒီဒေတာလေးအဲ့ဒီကျောင်းကကျော်တယ်။ခုစစ်ကမှလည်းလူတွေကကြည့်ကြနေပြီ။ဒီတော့မှလည်းလုံးဝလက်ခံမရတော့ဘူးဆိုတော့သူတို့သွားကြနေကြတာမရှိဘူး။သူတို့တွေနေရာလိုတယ်။အဲ့ဒီကျောင်းပေါ်မှာပဲတတိချုံတော့တဲ့စခန်းတစ်ခုဆောက်ပေးဖို့လိုတယ်။အဲ့ဒါရောက်အဲ့ဒီကအုပ်ချုပ်ရေးမှုတွေနဲ့ရှင်နေတယ်နောက်အဲ့ဒီတတိချောင်းဒီနေ့ပြောတယ်ဒီနေ့မှာပဲဒါရကြည့်ဒီနေ့ပဲဒီနေ့ဆွေးရမှာဒီမှာတစားဦးကျွန်တော်တို့ကျောင်းစီကကြောင့် ICIC နည်းနည်းအပြင်တောက်ခတဲ့ရှင်နေလိုက်လို့
ကိုဗစ်ကယောဂါကြောပြန်ကူးစက်မှုတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာကျန်းမာရေးပြဿနာနဲ့ကြုံတွေ့နေရချိန်မှာပဲစည်ရေးသိမ်းမှမှုတွေကလည်းဆက်လက်ကြီးထွားနေတာပါလက်နက်ကပြိပခတွေကြောင့်လုံခြုံရေးတွေစိုးရိမ်နေရဆဲဖြစ်ပေမဲ့လည်းစစ်ဘေးရှောင်နေသူအရေးပေါ်လိုအပ်ချက်ကိုဖြေရှင်းနိုင်ဖို့ရည်ရွယ်ပြီးကြေသိတော်မြို့နယ်ထဲကစကန်းသစ်တိစောက်ဖို့တင်ပြခဲ့တယ်လို့လည်းဥခင်မောင်လကပြောပါတယ
်။ဦးဆောင်တဲ့နေရာကကားနဲ့မနီးမွေးဒီကြေသိတော်တမျိုးလုံးရဲ့စစ်တရေလမ်းကြောင်းရေတိုင်းဆုံနဲ့ဥကရောအနားမှာပဲအမှန်ကတော့ရေကြောင်မြို့နယ်မှာဘေးရောမှမပြေတာမရှိဘူးလုံခြုံမှုဘေးရောမှမရှိဘူး။
ပြီးခဲ့တဲ့စက်တင်ဘာ18ရက်နေ့ကရွှေလောင်းတင်ရွာတဲကိုလက်နက်ကြီးကြီးကျလို့အမျိုးသားသူပွဲချင်းပြီးတိုက်စုံပါပြီတက်ကြီးနှူးတန်ရရရှိသွားခဲ့တယ်လို့ရွာသားတွေကလည်းဘေးလွတ်ရာသိမ်းရှောင်နေကြရပါတယ်ဒီပြစ်ခတ်မှုမှာမယုံမြင့်တွင်ပြေးဆွဲနေတဲ့တမတော်စစ်ရည်ရင်ကိုအေးရခိုင်လက်နက်ကန်ဖွဲ့ကပြစ်ခတ်ခဲ့လို့အပြန်လန်ပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့တမတော်ဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်အေးဘက်ကတော့ရသေးတော်မျိုးနဲ့ရွှေလောင်းတင်ရွာဘက်မှာပိုက်ပွဲဖြစ်ပွားတာမရှိဘူးလို့ဆိုပါတယ်မယူကမ်းပေါ်မှာရှိတဲ့ရွှေလောင်းတင်ကံပြင်းမြင့်ကန်ချောင်းအစရှိတဲ့ကျေးရွာတွေပေါ်ရေသက်ကနေလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ဒေသခံ9000လောက်အနီးနားရွာတွေမှာတိမ်းချောင်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်။ရေပိုက်ဆုံရွာမှာရောက်နေတဲ့မြင့်ကန်ချောင်းကျေးရွာကစစ်ဆောင်ရွာသားသူကတော့နေရကိုမပြန်ရေးသေးဘူးလို့ဆိုပါတယ်
ကျွန်တော်ရောမလူတွေကတော့ပြန်မသွားသေးဘူးကြဥစားရယ်နောက်ပြီးတော့ရေပိုက်ဆောင်ဖြူချောင်းရယ်အဲ့ဒီမိဖက်ရယ်တော်ဒီမှာဆွေရတဲ့ရှိတဲ့နေရာတွေကတော့ပြီးတော့နေရတာစားပါရတော့ဒီလိုပဲဟိုရွာလူတွေကိုကုညီရတဲ့ရှိတယ်နောက်ပြီးတော့ဟိုကေဆေးလာပေးတာလည်းရှိတယ်ကြ
ဒီရပိုင်းတွင်ရတိတော်မြို့နယ်ဘက်မှာပြစ်ခတ်တက်ကတ်မှုသတင်းတွေဆက်မကြားရပါပဲ။တိရခန့်တွေကတော့လုံခြုံရေးအတွက်စိုးရိမ်နေသေးပါ။ ဒီကံပြင်းနေတဲ့ချင်းမြင့်နယ်တွေမှာလက်နက်ကန်ပြိပခတ်တွင်အရသားတွေအပေါ်မှာတိုက်ခိုက်မှုတွေဟာစစ်ရာဇဝမှုနဲ့လူသားစုအပေါ်ကျူးလွန်တဲ့ရာဇဝမှုမြောက်နိုင်ကြောင်းလဲကုလသမဂ္ဂလူခွေးရေးဆိုင်ရာမဟာမင်းကြီးမီရှဲဖက်ချလက်ကပြီးခဲ့တဲ့သတင်းပတ်ထဲကုလသမဂ္ဂလူခွေးရေးကောင်စီမှသတိပေးခဲ့ပါတယ်။ဒီခိုင်နဲ့ချင်းမြင့်နယ်ပါဝင်တိုင်းတန်းဒေသတွေမှာတိုက်ပွဲတွေအရသားတွေထိခိုက်ဒေဆုံးမှုနဲ့နေရစုခွာထွက်ပြေးနေရတဲ့အခြေအနေပေါ်များစွာစိုးရိမ်မကင်းဖြစ်မိကြောင်းရန်ကုန်မြို့ကနေဒါတန်ယုံကနေမနေ့ကကြားရောက်တဲ့ကပ္ပငင်းချိုင်းရင်နေမှာသတင်းထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်နိုင်ကွင်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
ဟုတ်တယ်ဗုဒ္ဓနေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်နားဆင်ဖို့အချိန်ရောက်ပါပြီ။စီးရဲမွဲတွေမှုဟာမြန်မာအမျိုးသမီးတွေကိုလိင်ပိုင်းဆိုင်ရာအမျက်ထုံမှုဘဝထောင်ချောက်ထဲကြားရောက်စေတယ်ဆိုတဲ့ခေါင်းစဉ်နဲ့ China Global Television Network မှာဇောင်မင်းရှီနဲ့လီရူကောင်းတို့ပူးတွဲရေးသားထားတဲ့ဆောင်းပါးကိုတင်ပြမှာပါ။သူတို့ကိုစည်ရဲနွမ်းပါတဲ့အခြေအနေကနေလွမြောက်စေဖို့အတိုက်ကဲဂျိုးကိုကန့်လန့်တဲ့အခါမြမပြည်ကစည်ရဲနွမ်းပါတဲ့အမျိုးသမီးတွေအတွက်လိန်လုံသားတွေဖြစ်ဖို့ကလွယ်ပြီးရွေးချယ်စရာနီးလန်းအနည်းငယ်ပဲရှိတယ်လို့အစာချီရေးထားပါတယ်။စည်ရဲမွဲတွေမှုကိုနှစ်ရှည်လများခံစားခဲ့ရတဲ့မြမနိုင်ငံမှာနိုင်ငံသားအများစုအတွက်သူတို့ရဲ့ဘဝတွေဆက်လက်ရှင်သန်နိုင်ဖို့လိုအပ်တဲ့အခြေခံလိုအပ်ချက်တွေကင်းမဲ့နေကြတာပါ။အာရှဖွံ့ဖြိုးရေးဘဏ်ရဲ့2019အစီရင်ခံစာအရမြန်မာနိုင်ငံမှာလူဦးရေ53တန်းအနည်း 24.8% ခန့်တို့ဟာနိုင်ငံရဲ့ဆင်းရဲနွမ်းပါမှုအောက်မှာနေကြရတယ်လို့ဖော်ပြပါဗျ။ဆိုလိုတာကတော့လူဦးရေ73တန်းနီးပါးဟာတနည်းကို1590ကျပ်အမေရိကန်ဒေါ်လာအောက်ဝင်ငွေနဲ့အသက်ရှင်နေထိုင်နေရတာဖြစ်ပါတယ်။ဒီလိုမှောင်မိုက်နေတဲ့ဖြစ်ရမယ့်အခြေအနေတွေဟာအမျိုးသမီးများစွာကိုတိုင်းပြည်ရဲ့တရားမဝင်ဒါမှမဟုတ်ရှင်သန်နေတဲ့လုပ်ငန်းဖြစ်တဲ့လိင်လုပ်ငန်းမှာပါဝင်ဖို့တွန်းအားဖြစ်စေခဲ့ပါတယ်။စုဆောင်သူတွေဟာလည်းအသက်30ကျော်ပတ်ဝန်းကျင်အမျိုးသမီးတွေပဲဖြစ်ပြီးသူတို့ဟာ CNN ပါတဲ့အိမ်တောင်စုပုံများတဲ့ကျေးလက်ဒေသတွေကိုပြစ်မှတ်ထားတွားရောက်ပြီးလိင်လုပ်ငန်းအတွက်လူသစ်စုဆောင်ကြတယ်လို့ရန်ကုန်လမ်းကြောင်းမှာတာဝန်ယူလုပ်ကိုင်နေတဲ့အမည်အရင်းမဖော်လိုတဲ့ဇောင်းက CGTN ကိုပြောပြခဲ့ပါတယ်။ဒီလိုလူသစ်စုဆောင်သူတွေဟာမိန်းကလေးတွေကိုလာပေါင်းများစွာအလုပ်လုပ်ဖို့ချီနှောင်တဲ့အနေနဲ့စာချုပ်ချုပ်ဖို့အတွက်ပတ်စံအလုံးလောက်ပေးပြီးကန့်လန့်ချက်တွေလုပ်ကြတယ်လို့လည်းဇောင်းကဆိုပါတယ်။သူတို့ရင်ဆိုင်နေရတဲ့လူနေမှုအဆင့်တန်းနှိမ်ချမှုကြောင့်အဲ့ဒီမိသားစုတွေဟာသူတို့ရဲ့သမီးတွေကိုဝေးရောင်ကိုလွှတ်ဖို့ဆန္ဒရှိတတ်ကြပါတယ်။Care International အဖွဲ့ရဲ့2015အစီရင်ခံစာအရအလုပ်ကိုင်းမရှိတာမိခိုတဲ့မိသားစုဝင်များတာသူတို့ကိုထောက်ပံ့ဖို့တာဝန်ရှိနေတာစတဲ့အချက်တွေဟာအမျိုးသမီးတွေအတွက်လိင်လုံငန်းဝင်ရောက်လုပ်ကိုင်းတဲ့အကြောင်းရင်းဖြစ်စေတယ်လို့ဖော်ပြထားပါတယ်ရှင်
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဟုတ်စပြီအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။ COVID-19 ရောဂါကူးစက်ထားသူတွေကိုပုဂ္ဂလိကဆေးရုံတွေမှာပါလက်ခံကူတာရေးတွေကျန်းမာရေးဌာနနဲ့ပုဂ္ဂလိကကဏ္ဍအကြားဆွေးနွေးညှိနှိုင်းနေကြပါတယ်။ဒီဆွေးနွေးမှုရဲ့နောက်ဆုံးအခြေအနေနဲ့အတူအကောင့်တွေပေါ်ပြီဆိုတဲ့အခါရင်ဆိုင်ရနိုင်ခြေရှိတာတွေအားတာချက်တွေဘာတွေတတိထားရမယ်စသည်အားဖြင့်အခုဆွေးနွေးခန်းစီစဉ်မှာနားဆင်ကြရပါမယ်ပုဂ္ဂလိကဆေးရုံတင်ဥက္ကဋ္ဌဆာကူရာဆေးရုံတွင်နဲ့အကယ်ဒမီဆေးရုံတို့ရဲ့အုပ်ချုပ်သူဒေါက်တာထင်ပေါ်အာရှတော်ဝင်ဆေးရုံကအထွေထွေအထူးကုသမားတော်ဒေါက်တာမိုးအောင်ကျော်နိုင်တို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်ကြော်သိမ့်ပါဒေါက်တာဘောနဲ့ဒေါက်တာဘောအောင်ကျော်နိုင် VOA ဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာကျွန်တော်တို့ပြီးခဲ့တဲ့ရက်ကသတင်းထွက်တာပေါ့နော် public sector ပေါ့လေအများပြည်သူနဲ့ဆိုင်တဲ့အစိုးရကဏ္ဍပေါ့အစိုးရကျန်းမာရေးဆောင်ရှောက်မှုကဏ္ဍပိုင်းမှာကအခုဆိုရင်ကင်တွယ်နိုင်တဲ့ပမာဏတည်းတပြည်းပြည်းနဲ့လွန်လာတဲ့အခြေအနေကိုရောက်ပြီဆိုတဲ့အခါကျတော့ဒီ COVID-19 ရောဂါကာကွယ်ရေးကုသရေးနဲ့ပတ်သက်ပြီးတော့ ပုဂ္ဂလိကဂျမိုင်းဆောင်ဆောင်မှုကဏ္ဍနဲ့ပါပေါင်းပြီးတော့လုပ်ဖို့ဂျမိုင်းဝန်ကြီးဌာနနဲ့ပုဂ္ဂလိကဟလာဆေးဦးအနေနဲ့ညှိနှိုင်းတိုင်ပင်နေတာရှိတယ်ဆိုပြီးခုရပိုင်းကသတင်းဖတ်တာရှိပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့အခုလက်ရှိဘယ်အခြေအနေမှာရောက်နေပါပြီလဲတော့တင်ပေါ့
ဟုတ်ကဲ့အဲလောကရဲ့နှစ်ရက်ကတော့ကျွန်တော်တို့ရဲ့ဒီပြည်တော်စုဝန်ကြီးကနေပြီးတော့ပြောတာတော့ကျွန်တော်တို့ပုဂ္ဂလိကဒီဂျမိုင်းကဏ္ဍကိုကုသခွင့်ပြုဖို့အတွက်ကိုမူအားဖြင့်သဘောတူလိုက်တယ်ပေါ့နော်သို့တော့လည်းကျွန်တော်တို့ဒီပုဂ္ဂလိကဆေးရုံတွေဘယ်ပုံဘယ်နည်းနဲ့ကူရမယ်ဆိုတဲ့အသေးစိတ်ညွှန်ကြားထားတာတော့မရှိသေးပါဘူးကျွန်တော်တို့ဒီနေ့မှစပြီးတော့ကျွန်တော်တို့ဒီ MOHS ပေါ့နော်အဲကျမိုင်းအကလာဝန်ကြီးဌာနနဲ့ကဒီသက်ဆိုင်ရာလူကြီးတွေနဲ့ကျွန်တော်တို့ပုဂ္ဂလိကဒီအတင်းဆေးရုံအတင်းရလူတွေနဲ့စပြီးတော့ဆွေးနွေးပါတယ်ဆွေးနွေးတဲ့အခါမှာအဲဘယ်လိုမျိုးစပြီးတော့ဒီကုသတဲ့အပိုင်းမှာပုဂ္ဂလိကကဏ္ဍကနေပြီးတော့ဖြစ်နိုင်ခြေရှိတဲ့ကုသနဲ့နီလန်းတွေကိုကျွန်တော်တို့တင်ပြပါတယ်နောက်တစ်ခုကကျွန်တော်တို့ဒါတစ်ခုပေါ့နော်ဒါကုသမှုအတွက်ပေါ့နောက်တစ်ခုက test ပါကျွန်တော်တို့ဒီပုဂ္ဂလိကဆေးရုံတွေမှာကိပေးကုမယ်ဆိုလို့ရှိရင်ပုဂ္ဂလိကဆေးရုံတွေကဒီ covid ဟုတ်မဟုတ်ရုပ်စာတွေအတီးပြုတ်ဖို့အတွက်ကိုစစ်ခွင့်ပြုမှာလားစစ်ခွင့်ပြုရင်စစ်တဲ့နီလန်းတွေအများကြီးရှိပါတယ်အဲ့ဒီမှာမှဘယ်နီလန်းကိုကျွန်တော်တို့ပေးစစ်မှာလဲပေါ့နော်အဲ့ဒါတစ်ခုနောက်တစ်ခုက financing နဲ့ပူဆိုင်ပါတယ်ကျွန်တော်တို့ပုဂ္ဂလိကအနေနဲ့ပြီးတော့ကုပေးတဲ့အခါမှာနိုင်ငံတော်အစိုးရကတော့ free of charge အနေနဲ့ကုပေးနေတယ်ပုဂ္ဂလိကရောပုံမှန်တိုင်း charges တွေယူနေမှာလားဆိုတဲ့အပိုင်းပေါ့ဒါကိုလည်းကျွန်တော်တို့က CSR ချူတော့ကနေပြီးတော့ကျွန်တော်တို့ဘလောက်ထိရှော့ချပြီးတော့ဒီဥစ္စာတွေကိုဒီကုသရေးဈေးတွေတက်တာအောင်လုပ်ပေးနိုင်မလဲဆိုတဲ့ကဏ္ဍတွေကျွန်တော်တို့ဆွေးနွေးဖြစ်ပါတယ်အဲ့တော့အသေးစိတ်ကိုတော့မနက်ဖောက်ပါကျွန်တော်တို့ထပ်ပြီးဆွေးနွေးဖို့ရှိပါတယ်ခင
်ဗျ။ဒါဆိုရင်လက်ရှိအခြေအနေကပုဂ္ဂလိကကဏ္ဍပါဝင်လာဖို့အတွက်ဆက်ပြီးတော့ဆွေးနွေးညှိနှိုင်းနေတဲ့အခြေအနေပဲရှိတာပေါ့နော်
။မှန်ပါတယ်ခင်ဗျ။
Okay ဆွေးနွေးနေတယ်ဆိုတော့အဲ့ဒီအလားအလာကရောဆရာဘယ်လောက်ထိအလားအလာကောင်းပါတယ်ပုဂ္ဂလိကကဏ္ဍဘယ်လောက်ထိအမြန်ဆုံးဘုရားကရေးဖို့အခြေအနေရောက်နေပြီဆိုတော့ဘယ်လောက်လောက်အမြန်ဆုံးမှပုဂ္ဂလိကကဏ္ဍပါဝင်လာနိုင်ရှိပါလဲဆရာ။နောက်တစ်ခုကပုဂ္ဂလိကကဏ္ဍမှာရောစေယုံအားလုံးကရောပါဝင်ပါမလားဆရာပုဂ္ဂလိကစေယုံအားလုံးက
အဲဒီမေဘောတော်တော်ကောင်းပါတယ်ကိုဗစ်ကိုပုဂ္ဂလိကမှာကုပါဆိုရင်တော့ဒီဟာဒီ issue ကတော့တော်တော်ခက်တဲ့ issue ဖြစ်သွားပါလိမ့်မယ်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျွန်တော်တို့ပုဂ္ဂလိကဆေးရုံမှာရှိတဲ့အထူးဆေးရုံဝန်ကြီးဆိုတာပြည်သူဆေးရုံတွေကလာတာပါ။ 97% ကပြည်သူဆေးရုံကလာတာ။ဒီအချိန်မှာသူတို့မလာနိုင်တော့ဘူး။မလာနိုင်တော့တဲ့အတွက်ကြောင့်ကျွန်တော်တို့ကုပါဆိုလို့ရှိရင်သူတို့ကလည်းမလာဘူး။ကျွန်တော်တို့အိတ်ရှာပြဿနာအကြီးဖြစ်သွားပါလိမ့်မယ်။ဆိုတော့ဒီအခြေအနေကိုကျွန်တော်တို့ကဘယ်လိုလုပ်မလဲ။ကြော government ကအိရှာကိုတာဝန်ယူပြီးတော့ private က facility provide လုပ်မှာလားပေါ့เนาะဒါကတပိုင်းပေါ့အဲနောက်တစ်ခုကဟုတ်ပြီကျွန်တော်တို့ကပြန်စဉ်းစားတဲ့အခါကျတော့ကျွန်တော်တို့က covid လူနာကြီးပြည့်စဉ်းစားလို့မရဘူးခင်ဗျာတနိုင်ငံလုံးမှာ covid မဟုတ်တဲ့လူနာက covid လူနာလည်းပုံများပါလေ
များတယ
်မှန်ပါလေเนาะအဲ့တော့ကျွန်တော်တို့က covid မဟုတ်တဲ့လူနာတွေကိုကျွန်တော်တို့ private မှာဒီ FOC ကုလို့ရတဲ့ level အထိကိုကုပေးမယ်ဇယိတ်တောင်းလို့ရတဲ့level တကူတောင်းပြီးတော့ကျွန်တော်တို့ကဒီ burden တွေကိုကျွန်တော်တို့က share လုပ်ယူလိုက်ရင်အစိုးရဆေးရုံတွေဒီ covid တက်တဲ့ကုလတိုင်တဲ့ဆေးရုံတွေအများကြီးထွက်လာနိုင်မယ်လို့ကျွန်တော်တို့ကယူဆပါတယ်ဒါလည်း option တစ်ခုပေါ့နော်ကျွန်တော်တို့ဒါကိုလည်းဒီရောက်စားကိုလည်းအကြံပြုထားပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အဲ့တော့ကျွန်တော်ဟိုတစ်ဆက်တည်းပါပဲဟိုဒေါက်တာဘိုးအောင်ကျော်နေစီမသွားခင်ပါဆရာနောက်တစ်ခုမေးခွန်းလေးကပုဂ္ဂလိကဆေးရုံတွေအားလုံးအနေထားကရောသူတို့ကပါဝင်ဖို့အတွက်လူလူလားလားရှိကြပါရဲ့လားဆရာ
အဲ့ဒါကတော့ကျွန်တော်တို့ဟိုဒီနိုင်ငံတော်အစိုးရခွင့်ပြုတဲ့ပုံမှာမူတည်ပါတယ်ခင်ဗျ။ဒါဥပမာပေါ့ကိုဗစ်လူနာဆိုရင်ကျွန်တော်တို့ဟို grading ရပြောရင်တော့ if symptomatic တွေရှိတယ် mild symptom တွေရှိတယ်။တခါဒီတဲ့ပူဆိုးလာတယ်အသက်ရှူချောင်းဆိုးတယ်ဖျားတယ်ပေါ့နော်။ဟိုအဲ့ဒါမျိုးတွေဖြစ်လာတဲ့လူနာတွေရှိတယ်ပေါ့။နောက်ဆုံးပူဆိုးတာတော့ ICU ပို့ပြီးတော့အသက်ရှူဆက်တွေတက်ရတယ် level အထိဖြစ်လာတယ်ပေါ့။ကဲမကျွန်တော်တို့က if symptomatic ဘောနမိုက်စင်တန်ဒီရိုးရိုးပဲတိတ်တန့်ခန်းထဲမှာပဲထားလိုက်ယုံပဲသူတို့ဖြစ်တဲ့ယောဂနည်းနည်းလေးဖျားတာဖင်တာကောင်းတာလေးတွေပေါ့လေအဲ့ဒါလေးတွေကိုကုပေးလောက်ယုံပဲဆိုရင်တော့တော်တော်များများကကုနိုင်တဲ့အနေထားတော့ရှိပါတယ်ဒီတဲ့ဆိုးလာရင်တော့ပြည်သူဆေးကိုပို့ပေါ့လေ
ပို့ပို့ပါဘာ
ဆိုးပို့အဲ့တော့ဒီအနေထားပေါ်မှာဘယ်လိုပုံစံနဲ့ဘယ်ဆေးကိုဘယ်လိုခွင့်ပြုမယ်ဆိုတဲ့ဥစ္စာပေါ်မှာမူတည်ပြီးတော့ဘသူတွေဘလောက်ပူပေါင်းမယ်ဆိုတာအဲ့တော့ကြာပါပဲသိနိုင်ပါမှာအခုတော့ကျွန်တော်တို့တေချာမပြောနိုင်သေးပါဘူးခင်ဗျ
ဟုတ်ကဲ့ဒေါက်တာမိုးကျော်နိုင်ဒေါက်တာတင်ပေါ်ရှင်းပြသွားတာအရာဆိုရင်ကျွန်တော်တို့နားလည်နိုင်တာကပါလဲဆိုတော့ဒီကိစ္စမှာရင်ဆိုင်ရမယ့်အခြေအနေတွေအများကြီးရှိတယ်ခုနလို အလားလူသားအရင်းမြစ်ပိုင်းပေါ့ဆရာဝန်ကြီးတွေရရှိနိုင်ခြေပိုင်းကျမ်းမိုင်ပညာရှင်တွေရရှိနိုင်ခြေပိုင်းနောက်တစ်ခုကအလားကုသမှုပိုင်းဘယ်လိုကုသမှုပေးမလဲအလားဓာတ်ခွဲခန်းကိစ္စဘယ်လိုဓာတ်ခွဲကြမလဲဘယ်လိုနည်းနဲ့ဓာတ်ခွဲကြမလဲပြီးတဲ့အခါကျရင်အလားပစ္စည်းပစ္စည်းပိုင်းကာဝေးရေးပိုင်းဒါတွေအများကြီးရင်ဆိုင်ရမယ့်အခြေအနေကြတော့ကျွန်တော်တို့တော်တော်ဒီပေါ်ပြောသွားတာနဲ့ကျွန်တော်တို့နားလည်လို့ရပါတယ်ဒါပေမဲ့တစ်ဖက်မှာဒီလိုမျိုးအများပြည်သူကျမ်းမိုင်ကဏ္ဍကပဲဒီကိစ္စကိုတောင်းယူလို့ဆောင်ကြတာကနေပြီးတော့ပုဂ္ဂလိကကဏ္ဍကပါခွဲပြီးတော့တောင်းယူခြင်းအပြင်ဘယ်လိုအားသာချက်တွေပေါ်ရလာနိုင်ပါလဲဘုရားမိုးအောင်ကျော်နိုင
်အဲ့တော့ပထမအနေနဲ့ဒီ private hospital တွေကပါဝင်နေတာတွေလည်းရှိပါတယ်ဥပမာဖောင်ကြီးဒီ covid medical center မှာဆိုရင် private hospital တွေကနေကျွန်တော် contribute လုပ်ပြီးတော့ဒါဟိုသွားပြီးတော့ကူညီပြီးတော့ဈေးမိုင်းစောင့်ရှောက်မှုပေးနေတာတွေကျွန်တော်တို့ကြားသိရပါတယ်အဲ့တော့အခု private hospital တွေမှာကျွန်တော်တို့ဒီ covid လူနာတွေကိုကုသမှုပေးပြီဆိုလို့ရှိရင်အဓိကဒီလူနာထားတဲ့နေရာဆလာပြီပေါ့နော်အဲ့တော့ infection prevention and control ဘိုင်းကအရေးကြီးလာတယ်အဲ့တော့ဆေးရုံတွေမှာတိတက်အဆောင်ရှိမှပဲပိုအဆင်ပြေမယ်လို့ထင်တယ်အဲ့တော့ကျွန်တော်တို့ကလူနာရိုးရိုးသားသားလူနာတယောက်အနေနဲ့စဉ်းစားကြည့်မယ်ဆိုရင် covid လူနာတွေကိုကုသမှုပေးနေတဲ့ဆေးရုံမှာသမယိုးကျလူနာတွေအနေနဲ့သွားပြဖို့အခက်အခဲရှိသွားလိမ့်မယ်ဒါကြောင့်မလို့သူတို့ကိုတည်တံ့ထားနိုင်တဲ့ facility ရှိရမှာပေါ့နော်နောက်တစ်ခုကဘယ်အဆင့်ထိလဲနော်ဆရာတင်ပေါ်ပြောသလိုကျွန်တော်က general ward မှာထားတဲ့အနေထားမျိုးဆိုရင်ပြဿနာသိမ့်မရှိဘူးလို့ထင်တယ်အဲ့ဒီကနေမှအချိန်နေပြောင်းသွားတဲ့လူတွေကို ICU facility ပါပေးပြီးတော့ကုသစောင့်ရှောက်မှုပေးရမယ်ဆိုရင်ကျန်တဲ့လူနာတွေကိုလက်ခံနိုင်တဲ့စွမ်းအားတော်တော်လေးနည်းသွားမှာဖြစ်သွားလိမ့်မယ်ဒါဆိုလို့ရှိရင်ကျွန်တော်တို့ကဒီ private hospital တွေနဲ့ဒါကိုလက်ခံပြီးတော့ကုသမှုကူညီဆောင်ရွက်ပေးလို့သောဆန္ဒရှိတော်လည်းပဲအခက်အခဲတွေအများကြီးကြုံတွေ့ရနိုင်တယ်။နောက် logistic ဘိုင်းနဲ့ဒီဘောစပေါ့ material ဘိုင်းတွေဖြည့်ဆက်ဖို့ရှိတယ်။ဒါသဖြင့်တော့ infection prevention control ဘိုင်းမှာပို့ပြီးကူပြရမယ်ပေါ့နော်။နောက်တစ်ခုကတော့ဒီကျန်းမာရေးစောင့်ရှောက်မှုပေးနေတဲ့ကျွန်တော်တို့ဒီသမားတော်တွေပါဝင်ဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေကလည်း private sector ကကိုယ်စေးရုံမှာဒီ covid လူနာတွေစောင့်ရှောက်မှုပေးမယ်ဆိုရင်ကိုယ့်ရဲ့မိသားစုကိုလည်းတစ်ဖက်ကပြန်ကြည့်ရမယ်ဘိုင်းဖြစ်လာတယ်။ဆိုအိမ်ပြန်ပြီးခုမှလားသို့မဟုတ်ဆေးရုံရဲ့ပတ်ဝန်းကျင်မှာနေထိုင်ပြီးကျန်းမာရေးစောင့်ရှောက်မှုပေးမလားဆိုတော့ဟို challenges တွေကတော့အများကြီးပဲရှိပါတယ်ပေါ့နော်အတော်များတယ်နောက်တစ်ခုကဒီဟိုကုန်ကျစရိတ်ပိုင်းကိုရောဘယ်လိုယူဆမလဲပေါ့เนาะအဲ့တော့ကျွန်တော်တို့ဒီ quarantine center တွေမှာဆိုရတောင်းယူပြီးတော့ဆောင်ရွက်တယ်အဲ့တော့ကိုနာပတ်စံတိုင်းနိုင်တဲ့လူက hotel quarantine ဆိုပြီးတော့တည်တံ့သွားတယ်ပေါ့အဲ့တော့အခု private sector တွေပေးလိုက်တဲ့သဘောကရောဒါဒီဝေကုန်ကျကျ cost sharing လုပ်ပြီးပတ်စံကုန်ကျစရိတ်ကိုလူနာကလက်ခံပြီးကိုသတ်မှတ်ထားတဲ့ private hospital မှာတက်ချင်နေဆိုရင်ကိုသူတို့ကိုခွင့်ပြုပေးမလားဘယ်အတိုင်းထားဒီကုသမှုပေးမလဲနောက်တစ်ခါ standard เนาะဒီ operative procedure တွေကိုဘယ်လိုလုပ်နိုင်တယ်လဲဘယ်သူတွေကစစ်ဆေးမလဲဆိုတော့အများကြီးပဲ challenges ကြီးကတော့ရှိပါတယ်ပေါ့เนาะဒါတော့အတူတကွပူးပေါင်းဆောင်ရွက်ခြင်းအပြင်ဒီသတ်မှတ်ထားတဲ့ guideline တစ်ခုထွက်လာပါလိမ့်မယ်အဲ့တော့ private hospital တွေတိုင်းကတော့ဒါကိုကဲလုပ်ပေးနိုင်ဖို့အခက်အခဲအများကြီးရှိမယ်လို့ပဲကျွန်တော်ကတော့မြင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒေါက်တာတင်ပေါ်ကျွန်တော်နားလည်သလောက်ကအခုကဘာဖြစ်တယ်လဲဆိုတော့ပထမပိုင်းတုန်းကတော့အခုချိန်ထိဒီအစိုးရကျန်းမာရေးဌာနကနေပြီးလှုပ်ဆောင်လုပ်နေတဲ့ပုံကဘာလဲဆိုတော့ဟလာ positive ဖြစ်တယ်ဆိုတာနဲ့သူအကုန်လုံးမှသွားတာလीမှသွားပြီးတော့သူအကုန်လုံးထည့်ထားလိုက်တာတချို့လူတွေကထည့်ထားဖို့မလိုဘူးတကယ်တကယ်ကြတော့တချို့လူတွေကအိမ်မှာနေနေပေါ့ဒါမှမဟုတ်ရင်ဟလာသူတို့တင့်တော်တဲ့နေရာမှာနေပေါ့အစိုးရရှိနေတဲ့နေရာဌာနတွေမှာလာပြီးတော့ပုံနေတာမျိုးဖြစ်ဘူးအခုကပုံနေတယ်တခါလူတွေရောတယ်ဟလာငကူယောဂအခန်းရှိတဲ့လူတွေရောမရှိတဲ့လူတွေရောထားတဲ့ပါညာဒီလိုပြဿနာတွေရှိနေတဲ့အခါကြတော့ဥပမာတချို့တက်နိုင်တဲ့လူတွေကသူတို့ positive ဖြစ်တယ်ဒါပေမဲ့သူတို့ကကြမ်းကြမ်းမှမှာပဲကျွန်တော်တို့ပြောသလိုကနေ is symptomatic လို့ပဲပြောပေါ့နော်ယောဂလက္ခဏာတွေမပြသေးဘူးဆိုရင်သူတို့ကပုဂ္ဂလိကဆေးရုံဆေးခန်းမှာနေပြီးတော့သူတို့ဒီ covid ကိုစောင့်ကြည့်ပြီးတော့ကုမယ်ဆိုတဲ့ဟာမျိုးပေါ့သူတို့ကတက်နိုင်တဲ့လူတွေဖြစ်မယ်ဆိုတော့အဲ့လိုမျိုးဝန်ကိုခွဲပြီးတော့လုပ်နိုင်အောင်ဒီအများပြည်သူကျန်းမာရေးကဏ္ဍမှာဝန်တို့ဝန်ဘူးရော့သွားစီဘူးတော့ဒါကိုစဉ်းစားတယ်လို့အခြေခံအပြင်ကျွန်တော်အဲ့လိုနားလဲပါတယ်ဆိုအဲ့လိုပုံစံမျိုးဖြစ်နိုင်ပါတလားဆရာ
ဖြစ်လဲဖြစ်နိုင်တယ်ဆရာအခုလဲလုပ်နေပါတယ်ဥပမာပေါ့ဟိုဖောင်ကြီးပေါ့နော်ဖောင်ကြီးကတော့ကျွန်တော်စတဲ့ကကျွန်တော်တို့မတ်လပုံလောက်တည်းကစတဲ့ကကျွန်တော်ယနေ့ဒီကျွန်တော်တို့ပုဂ္ဂလိကနေပြီးတော့ဟိုဆိုတောက်လျှောက်ပဲအဲ့ဒီမှာ support လုပ်နေတာပါအဲ့တော့ကျွန်တော်တို့ပထမပိုင်းမှာဒီဝေဘာကြီးနဲ့ကျွန်တော်တို့တောက်ကလာကဲလုံနိုင်တဲ့အချိန်မှာကျွန်တော်တို့ကဘာလဲဆိုလို့ရှိရင်ဟုတ်တယ်ဟိုမှာကုတယ်ဆိုတော့ဆရာပြောသလိုပဲတက်တာလဲ symptom တွေကလည်းမရှိဘူးပေါ့နော်ကောင်းနေတယ်နောက်ကျွန်တော်တို့ဒီဆစ်လိုက်တယ်ဒုတိယအကျင့်ဆစ်လိုက်လို့ negative ဖြစ်တယ်ဆိုရင်အဲ့ဒီကိုရွှေ့လိုက်တယ်ပေါင်းကြီးကိုရွှေ့လိုက်တယ်ဆိုတော့စိတ်ချတဲ့လူလာတွေကျွန်တော်တို့ရွှေ့လိုက်တယ်ပေါ့အဲဒီလို strategy နဲ့ကုနေရနေပြီးတော့ရခိုင်မှာဆပြီးတော့တွေ့ပြီးတော့များလဲများလာ 我们说叫那路啊，公路带车来的。南台的药价，今年收了如果叫做 asymptomatic， 公路叫那药多没有，叫那病没有端来的，端病来的那白嘛，叫那哎嘛太快不来的，哎嘛我端来比了嘛，哦，第二了，他妈他比过没有呢，他第二了，人家药价没变太多，叫做表来叫那路的，个人的动作没有叫那路他比过路亚的那他。现在你啊，明白吗？就是快比要出不来吧嘞。第六秒就是快比要过来的看嘛，要个看对比要，那边上的都哪里这个不比得当的大家了不咯？大家这白嘛，那如果在表来天嘛，爸爸来属性，就那如果当的亚路哪吧，当的亚路哪里有？就那如果个人顶楼比要输他的看嘛，现在如果你们后边呢，另外要多输他们。
OK，
哎，就输他们比哎这样啊。谁来点卡嘛？他话咯，得要多多啊 ，positive 撇撇，将来留留要管 negative 撇点卡嘛。哎 ，positive 撇点留，切清虽然冲来点，旮旯里的苦撇多完嘞，撇多嘞卡嘛，第 cross infection 包里，啊，别人看嘞嘛，比如有撇没，俺的鸡妈话嘞，这家伙路的那方面的呢，第二对下来直接比较改了呢，这家伙路对耶 ，capacity 高度。别阿妈罗都撇点阿没，别阿里罗小钱没收的，我咋我留点看嘛？就那谁用谁呢？一亿多股啊，就那路对家转比较小来罢了。
OK， 所以说，再到到什么把股闹损失卡不？那股比较提要没起来没了。所以说，咱们往就来，我跟你讲讲那啥，股王八万来耶，就那路股费加贵耶，股大一加贵一万呢八万来的，其实啊，股大一八万不喏，啥的阿片，你看那嘛，股费股银山再撇点你阿妈，就那路股比较提要没起来没了，就那路往就来用自己洗罢了。
OK， 就那如果大木白嘛，若大多大木细嘛，就那你呢用起白不咯？你玻璃干嘛？古来是要比罗的个别古大爷白嘛，八万六嘞，下午你来是嘛吧？所以，如果你呢不帮比罗的玻璃干使用的阿里嘛，但我有比上月比那因苏亚嘛的，不是皮线的温度温服务的拍个等你两阿里皮线比那没古大白嘛嘞，不比罗体力要要老难那没，发现不皮难没，就那你呢听听嘛
？OK， 好的。เราไปดูที่เราจะไปมาเลยตลอดทั้งหมดปกติการนั้นยาวไหลเสียงวันนั้นเลยก้าวไปที่บ่อแล้วอันที่ก้าจะเลยกิจการทุกที่ลาบปกติการนั้นเนี่ยกู้วันนั้นดีแล้วก็มากู้เสียเอาก้าวไปในบุตรกูย่อที่นี่ยาวๆเราจะหาบุเป็นลูซิมเล็กเนี่ยตลอดทั้งหม
ดเออถ้าที่ลูซิมเนี่ยยี่ที่มาเลยเออจันทร์รู้ปกติการมาเลยแก้ยังมีกู้อะไรไม่สูซิมที่วันนั้นเนี่ยตัวกูมาพี่พี่บ่อเนาะ一比一的来讲了，比划动画画画，那是画第一特点特点，看你看你那融汇来扩大不哩？融流来讲了，如果滴滴加加快比啊画画，那是画画来思路线好比，比如快来看多少组孤单来，多少出来的 waste 细巴的嘞 ？waste management 来讲了，如果刚刚六比五六八嘞，我们马宝的流量 mass 会的。ဒီ mask ရဲ့မျက်နှာပြင်မှာလက်တွေစေးကြတယ်တိုးတော့ mask ကို dispose လုပ်တယ်ပေါ့လွတ်ပြတဲ့အခါကျတော့ဒီတိုင်းလဲယူပြီးအမိုက်ပုံးလဲလွတ်ပြတယ်အဲ့လက်ကလည်း contaminate ဖြစ်သွားတာပေါ့ကျွန်တော်တို့ကလုပ် training တွေပေးရပါမယ် drill တွေလုပ်ရမယ် PPE တွေကိုဘယ်လိုဝယ်ရမယ်ဘယ်လို dispose လုပ်ရမလဲပေါ့နော်အဲ့ဒါလေးနောက်တစ်ခုကကျွန်တော်တို့ဒီနိုင်ငံတော်အစိုးရကလည်း guideline လုပ်ထားတာတွေရှိပါတယ်ကျွန်တော်တို့လက်ရှိပါတယ်ဒီ guideline အတိုင်းလဲကျွန်တော်တို့ကသွားနေပါတယ်လက်ရှိလဲသွားနေပါတယ်ကျွန်တော်တို့ရဲ့ပုဂ္ဂလိကအခမ်းအနားကိုပေးပြီဆိုရင်ဒီအရေအားလုံးက record တယ်လည်းဖြစ်တယ်ကျွန်တော်တို့နောက်တစ်ခုကိုယ်ဝန်ထမ်းကိုကာဝယ်ဖို့ဆိုတဲ့အခါမှာကုသရေးနဲ့ပတ်သက်တာကာဝယ်ဖို့တွေမကပါဘူးပြည်သူလူထုကကျွန်တော်တို့ရဲ့ private sector ကိုနားလည်ဖို့ရည်ကြီးပါတယ်ဘာလို့ဆိုတော့ private ဖြစ်တဲ့အတွက်ကြောင့်ဒီကောင်းလေးဒီပတ်စံနေယူတာဘာတွေယူတာဆိုပြီးတော့စူးလုံးမဲ့ကိစ္စကလည်းကျွန်တော်တို့ကအဲ့ကိစ္စကလည်းတစ်ဖက်ကကြောက်ရတယ်ဆိုတော့ကကြောက်ကျွန်တော်တို့ဒီရောကလည်းပတ်သက်လာပြီးကုတဲ့အခါမှာလည်းနိုင်ငံတော်အစိုးရကပုဂ္ဂလိကခန်းကဏ္ဍမှာကုလို့ရှိရင်ဘိုင်လောပေါ့နော်တရားလေးပြဋ္ဌာန်းပြီးတော့ထုတ်ပေးနိုင်ဖို့လိုပါတယ
်ဟုတ်ကဲ့ပါခင်ဗျရမွန်ဂျွန်နိုင်ရမွန်ဂျွန်နိုင်ကဒါပြင်ပဒုတိယကဝန်ဆရာဝန်တရားအနေနဲ့အခုလိုမျိုးပုဂ္ဂလိကကဏ္ဍကိုပါလည်းတွဲပြီးတော့ပူးပေါင်းပါဝင်ပြီးတော့ကိုဗစ်ကအဲကိုဗစ်ကုသရေးလုပ်တဲ့စီဇန်မှာရမွန်ဂျွန်နိုင်အနေနဲ့အဓိကအကြံပေးချင်တာများရှိတယ်ဆိုရင်ဘာအကြံပေးချင်လဲ
အကြံပေးချင်တာကတော့အတူတကွပူးပေါင်းဆောင်ရွက်ဖို့ပါပဲ เนาะอูดีเจ้าใหม่เนี่ยอกตาวุญญีฐานะเยดีอกปุคคิยะเซียวเมียเตเนี่ยปูป้องพี่รอตรุตําแมททาเรดีสนิดดิไดอินเฟคชั่นพรีเวนชั่นคอนโทรลติติจะจะลุบพี่รอลูนาเยลูนาชินเนี่ยเนาะจ้ะปูปูตะไปแม้ดีเจ้าใหม่วันดันนี่จาเรมาดีดิกะปูไม่เป็ดนั่นผู้สนิดจะส่งแย่နိုင်ผู้เยเนาะลูนาริเยดีโปรเกรสไม่ซู้ตัวตัวอ๋อปอเนาะตรุโกไทมิ่งเฉิงมีเนี่ยเฉิงเนี่ยตะบี้ญีကုသမှုဆောင်ရွက်ပေးနိုင်ဖို့ဆိုတာအတူတကပူးပေါင်းဆောင်ရွက်ရင်တော့ဖြစ်နိုင်ပါတယ်လို့ဆက်ကျွန်တော်အနေနဲ့မြင်ပါတယ
်။ဟုတ်ကဲ့ဒေါက်တာဘော်ကုနာတော့ပြောသွားတဲ့ဟာလေးတစ်ခုကောက်ပြီးတော့ကျွန်တော်ညီကုန်းချုပ်လေးနေပြရစီတကယ်တကယ်မြန်မာနိုင်ငံရဲ့ပုဂ္ဂလိကကျန်းမာရေးဆောင်ရှောက်မှုကဏ္ဍနဲ့ပတ်သက်ရင်လူတွေမှာကျွန်တော်ဝေါ်ဟာတာကျွန်တော်တွေးမိတဲ့အတွေ့ပါ Love Hate Relationship ပေါ့နော်
ဟုတ်ကဲ့
ပုဂ္ဂလိကကျန်းမာရေးကဏ္ဍကိုလူတွေကလုံးလုံးဘုံဝင်ကြနေသလားဆိုတော့လည်းပဲလုံးလုံးဘုံဝင်ကြနေတာတော့လည်းမဟုတ်ဘူးဒါပေမဲ့กินလို့ရလားဆိုတော့လည်းပဲမกินဘူးပုဂ္ဂလိကဇမရဲ့ကဏ္ဍကိုတွားနေရတယ်ဆက်ဆံနေရတယ်ပြနေရတယ်ဆိုတော့ဟိုမုံလည်းမမုံဘူးချစ်တလားဆိုတော့လည်းပဲမချစ်ဘူးဆိုတဲ့ခံစားချက်မျိုးလူကြီးများပြည်သူကြားထဲမှာရှိတယ်လို့ကျွန်တော်မြင်ပါတယ်ဆိုတော့ဒီကိုဗစ်ကိုအခြေပြုပြီးတော့ပုဂ္ဂလိကဇမရဲ့ကဏ္ဍရဲ့ပုံရိပ်ဒီမနိုင်ငံမှာပိုကောင်းလာအောင်လုပ်နိုင်မယ့်အလားအလာအခွင့်အလမ်းလို့ကျွန်တော်တို့မြင်လို့ရပါလားဆရာ
အာမြင်နိုင်ပါတယ်ဆရာတော်ပြောလို့ရှိရင်တော့အခြေခံကြတဲ့အချက်ဒီကျွန်တော်တို့ပုဂ္ဂလိကအခန်းကဏ္ဍမှာနှစ်ပိုင်းရှိပါလေဆရာဆေးရုံရှိတယ် GP ရှိတယ်ပေါ့နော်တနိုင်ငံလုံးရဲ့ကျွန်တော်တို့ဒီကျမ်းမာရေးစစ်ပွဲကိုတိုက်နေတဲ့စစ်သားဦးကြီးဘယ်လောက်ရှိလဲလို့ပြောရင်ကျွန်တော်တို့လက်ရှိအချိန်မှာတေချာမသိဘူးဆရာနိုင်ငံတော်ကမွေးထုတ်လိုက်တဲ့ဆရာဝန်ကဒီနေ့စမ5000လောက်ရှိသွားပြီသို့တော်လည်းနိုင်ငံတော်မှာဆရာဝန်စစ်စစ်လုပ်နေတဲ့အရေးအတွက်ဘယ်လောက်ရှိလဲဆိုသူများနိုင်ငံတွေလို website တက်ကြည့်လို့မရဘူးကျွန်တော်တို့မသိစစ်သားဘယ်လောက်ရှိမှန်းကျွန်တော်တို့မသိဘူးအဲ့တော့လက်ရှိကျမ်းမာရေးအသာဝင်ကြီးဌာနသည်သူ့ရဲ့ staff task force ကိုတော့သူသိတယ်။သို့တော့ private မှာဘယ်သူတွေဘလောက်ရှိတယ်သူမသိဘူး။ဒါတွေကိုသိဖို့လိုတယ်။ဒါအပြင်ဒီလူတွေကိုလည်းသူ upgrade လုပ်ဖို့လိုတယ်။ဆိုလိုတာက specialist တွေ private ကလည်းဖြစ်လာဖို့သူစူးစမ်းနေတယ်။ဒီလိုအချိန်မှာပို့ပြီးအသုံးတည့်တာပေါ့ဆရာကြီး။တကယ်တမ်းကျွန်တော်တို့ရဲ့ primary head care ကိုစောင့်ရှောက်နေတာ GP ပါ
ဟုတ်ပါတယ်
။တနိုင်ငံလုံးရဲ့ 70% primary care ကို GP ကလုပ်ပေးနေတာ။ကျွန်တော်တို့ private ကနည်းလေးတယ်။နော်။ secondary နဲ့ tertiary ရဲ့ 70% ကိုကဲလုပ်ပေးနေတာက government hospital ။တို့အတွက်ကြောင့်တပြိုင်တည်းတည်းကိုမွေးထုတ်ထားတဲ့ကလေးတွေပဲဒီကလေးတွေကိုတပြိုင်တည်း develop ဖြစ်လာဖို့ဒီနိုင်ငံတော်အစိုးရရဲ့အဓိကဖြစ်တဲ့လုပ်ရလို့ကျွန်တော်ကတော့ဒီ covid ကာလမှာပုံပြီးပေါ်လွင်ပါတယ်။အဲ့လိုတာသူလုပ်ထားရင်ဒီ vector force ကသူ့တဲ့ readiness ဖြစ်သွားပြီအဲ့တော့ဒီ head provider task force ဒီတပြိုင်တည်း private ကို public ကိုတိုးတက်လာအောင်နိုင်ငံတော်အစိုးရအနေနဲ့လုပ်တင်ပါတယ်လို့ကျွန်တော်အကြံပြုချင
်ဟုတ်ကဲ့ရမောင်းကျော်နိုင်ရောဒီအခြေအနေဒီ covid ဒီပုဂ္ဂလိကကျန်းမာရေးကဏ္ဍရဲ့ပုံရိပ်ကောင်းပုံတိုးတက်လာဖို့အတွက်အခွင့်အလမ်းတည်ရလို့မြင်ပါလားရမောင်းကျော်နိုင
်အဲမြင်ပါတယ်ခင်ဗျနော်အဲ့တော့မြင်ပါတယ်ဆိုတာကကျွန်တော်တို့လည်းဒီဟိုလူနာတွေကိုပြုစုစောင့်ရှောက်ပေးတဲ့လူတယောက်ဆရာဝန်တယောက်အနေနဲ့ပေါ့နော်ဒီကိုဗစ်ဖြစ်နိုင်တဲ့သူတွေကိုတော့စနစ်တကျကာကွယ်ပြီးတော့ကုသဆောင်ရှောက်မှုပေးပြီးတော့လိုအပ်ရင်လိုအပ်တယ်လို့ကျွန်တော်တို့ကလည်းကုသမှုပေးခြင်းနဲ့အပိုင်းမှာရှိတယ်ပေါ့နော်ဆိုတော့ဒီလိုဆောင်ရွက်ပေးနိုင်ခြင်းအပြင်ဒီဆိုရဆေးရုံတွေရဲ့ဝန်တော်ဝန်ပိုးရှော့ချပေးနိုင်မယ်တစ်ဖက်ကဒီလူနာတွေရဲ့ယုံကြည်ကိုးစားမှုကိုရရှိလာနိုင်တဲ့အခွင့်အလမ်းတွေဖြစ်ပါတယ်ဒါကြောင့်မလို့လည်းပူပေါင်းတူတကွာပူပေါင်းပြီးဆောင်ရွက်တင်ပါတယ်လို့ကျွန်တော်လည်းအကြံပြုချင်ပါတယ်
ဟုတ်ကဲ့ပါပါဝင်ဆွေးနွေးပေးတဲ့ဒေါက်တာထင်ပေါ်ဒေါက်တာမိုးအောင်ကျော်နိုင်သူပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်တို့လည်းကျေးဇူးတင်ပါတယ်ခင်ဗျ
ာပုဂ္ဂလိကဆေးရုံဒီဥက္ကဋ္ဌဒေါက်တာထင်ပေါ်အာရှဒေါ်ဝင်ဆေးရုံကအထွေထွေအထူးကူတမားတော်ဒေါက်တာမိုးအောင်ကျော်နိုင်သူဆွေးနွေးသွားကြတာပါကိုဗစ် -19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတိုင်းလေးတိုင်းစီစဉ်နေရမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA စီစဉ်တွေကိုအားပေးနှားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါတည်းများပါဒေဗီယာဝေးပွားပြီးကျမ်းမာကြော်ရှင်ကြပါစေကျွန်တော်ကြော်ကြော်သိပ်ပါခင်ဗျာ
VOA မြန်မာပိုင်းရဲ့ကမ္ဘာတစ်လွှားခီးသွားစီစဉ်ကနေကြိုဆိုပါရရှင်အခုတစ်ခေါက်တော့အီတလီနိုင်ငံတောင်ပိုင်းကိုသွားရမှာပါအီတလီတောင်ပိုင်းမိုလီဆယ်ဒေသမှာရှိတဲ့ဆန်ဂျိုဗာနီအင်ဂေါလ်တိုမြို့လေးကသူတို့မြို့လူသိများလာအောင်လို့ခီးသွားဧည့်သည်တွေအခမဲ့တဲခွန်နိုင်ပါတယ်လို့ဖိတ်ခေါ်နေပါတယ်စိမ့်လက်နဲ့တောင်ပေါ်ရှုခင်းလှတွေကိုခန်းစားပြီးဖော်ရွေတဲ့ဒေသခံတွေတဲတဲ့ညစာစားနိုင်ဖို့အတွက်အခုပဲကမ္ဘာတစ်လွှားခီးသွားစီစဉ်ကနေသွားကြရအောင်ပါနိုင်ငံတောင်ပိုင်းမိုလီဆယ်ဒေသမှာရှိတဲ့ San Giovanni Ingaldo မြို့လေးမှာလူဦးရေ900ကျော်သာရှိပါတယ်။အီတလီကတခြားနာမည်ကြီးမြို့တွေနဲ့ရှင်ရင်လူသိနည်းတဲ့ဒီမြို့လေးကိုလူသိပုံများလာပြီးခီးသွွားဧည့်သည်တွေလာလည်ကြအောင်လို့ဒေသခံတွေကထူးထူးခြားခြားအစီအစဉ်တစ်ခုလုပ်နေပါတယ်။ဒီမြို့စီလာလည်တဲ့ဧည့်သည်တွေအနေနဲ့မြို့ခံတွေစီစဉ်ပေးထားတဲ့အိမ်ခန်းတွေမှာအခမဲ့တဲခိုပြီးမျိုးရဲ့တမိုင်းချောင်းရင်ကျေးမှုအစဉ်လာတွေကိုလေးလာနိုင်မဲ့အစီအစဉ်ဖြစ်ပါတယ်။လှပတဲ့တောင်ပေါ်ဒေသကိုလူတွေပို့ပြီးတည်သွားစေဖို့မျိုးရဲ့စာပေရင်ကျေးမှုအသင်းဥက္ကဋ္ဌကအကြံရခဲ့တာပါ။ COVID ကာယရောဂါကြောင့်ဒီဒေသမှာကျင်းပဖို့စီစဉ်ထားတဲ့နွေရာသီပွဲတော်တွေပြတ်သွားခဲ့ပြီးတဲ့နောက်မှာအခုလိုအကြံရခဲ့တာဖြစ်ပါတယ်။ Give yourself the Molise လို့နာမည်ပေးထားတဲ့အစီအစဉ်အရ San Giovanni Ingaldo မြို့မှာဧည့်သည်တွေအတွက်နေရာထိုင်ခင်းနေရာ40ပြင်ဆင်ထားပေးပါတယ်။အခမဲ့တဲခွန်တိုင်းမှုအတွက်ဧည့်သည်တွေအနေနဲ့အွန်လိုင်းကနေကြိုတင်လျှောက်ထားဖို့လိုအပ်ပါတယ်။လျှောက်လွှာတင်သူတွေအနေနဲ့ဒီဒေသမှာနေထိုင်သူဖြစ်လို့မရသလိုဒီဒေသထဲမှာနေအိမ်နဲ့ဆွေမျိုးမရှိသူတွေဖြစ်ဖို့လိုအပ်ပါတယ်
။ Ospitiamo gli ospiti in tre appartamenti qui in paese abbiamo ricevuto più di 8000
ရေကတိုက်ခန်း၃ခုကိုဧည့်သည်တွေအတွက်ပြင်ဆင်ထားပါတယ်။ဒီမှာလာတဲနိုင်ဖို့တစ်ကမ္ဘာလုံးကလျှောက်ကြတဲ့လျှောက်လွှာ8000ကျော်ပါတယ်။ America, Canada, Germany, Australia, ပြင်သစ်, Norway, Russia,ကဇက်စတန်အရှအဆုံးပဲဗျကျွန်တော်တို့ဇူလိုင်4ရက်ကနေအော်တိုဘောလ3ရက်အထိစုစုပေါင်းဧည့်သည်250လက်ခံသွားမယ်လို့စီစဉ်ထားပါတယ
်မိုလီဆယ်ဒေတာဟာနယူးယောက်တိုင်းစ်သတင်းစာကြီးရဲ့2020ခုနှစ်အတွင်းကမ္ဘာတဝန်းသွားလည်တဲ့နေရာစည်ရင်းရဲ့နံပါတ်52နေရာမှာရှိပါတယ်လာလည်ကြတဲ့ဧည့်သည်တွေအနေနဲ့တောင်ပေါ်ရှူခင်းအလှနဲ့ဒီဒေတာရဲ့ထူးခြားတဲ့ပတ်ဝန်းကျင်ကိုလေ့လာနိုင်ကြမှာပါအီတလီအနောက်မြောက်ပိုင်းပီဒမောင့်ဒေသကနေလာလေကြတဲ့တငယ်ချင်း၄ယောက်ကတော့ဒီဒေသကိုသိပ်ပြီးတော့သဘောကျနေကြပါပြီ
။
ဒီရေမြေအနေထားရှုခင်းတွေသိပ်ကိုလှပါတယ်။စိမ့်လန်းဆိုပြင်းနေတဲ့မြင်ကွင်းတွေကပုစကတ်ထဲကအတိုင်းပါပဲ။ဒီဒေသရဲ့ဒေသခံတွေကလည်းသိပ်ကိုဧဝင့်ကြကြပါတယ်။ဖဲသောသောလူတိုင်းကဖော်ဖော်ယွယ်ယွနဲ့ကြိုးစားကြပါတယ်။ကိုကြီးကျင်ကြပါလေကိုရဲ့ကိုရွာကိုရောက်သွားသလိုကိုခံစားရပါလေ
35
ကဆိုကျမတို့လိုဧည့်သည်35ယောက်ကိုတခါမှမကြည့်ဘူးတဲ့လူစင်းတယောက်ကသူ့အိမ်မှာဧည့်ခံပါတယ်ကျမတို့အားလုံးတို့အတူယူကြပါအဲ့ဒီလိုလုပ်တဲ့သူအများကြီးရှိမယ်လို့ကျမမထင်ပါဘူးဧည့်ခံနိုင်မှုပြင်ဆင်ရတာတွေအများကြီးလေတိတ်ကိုအံ့ဩဖို့ကောင်းပါတယ်
ကိုဖီကယောဂဖြစ်နေချိန်နွေရာသီခီးထွက်ဖို့ဒီဒေတာကိုလာတာအကောင်းဆုံးဖြစ်မယ်လို့တိုင်ပင်ပြီးတော့သူတို့လာခဲ့ကြတာဖြစ်ပါတယ်။ San Giovanni Ingaldo မြို့ကိုလာလေကြသူတွေကိုမြို့ကန်တွေကတပတ်တစ်ခါညစာချက်ကျွေးတဲ့အစီအစဉ်လဲလုပ်ထားပါတယ်။အီတလီရိုးရာဘရာချိုလာမဲသားကိုဒီဒေတာပုံစံချက်ပြုတ်ထားတာကိုဧည့်သည်တွေစားကြရင်းနဲ့အတွေ့အကြုံတွေကိုဖလှယ်နိုင်ကြပါတယ်။အီတလီနိုင်ငံဟာကိုဖီကယောဂဒဏ်တော်တော်လေးခံထားရတဲ့ဥရောပနိုင်ငံတစ်ခုဖြစ်ပါတယ်။နိုင်ငံရဲ့ဒေတာအများစုကခီးသွွားလုပ်ငန်းကနေဝင်ငွေကိုအားထားကြရတာပါ။ဒါကြောင့်ဒီဒေတာကလည်းခီးသွွားလုပ်ငန်းကနေဝင်ငွေရှာဖို့လှုပ်လာတာဖြစ်ပါတယ်။ရှေးဟောင်းရှင်ချင်းမှုအမွေအနှစ်တွေအများကြီးရှိတဲ့အီတလီနိုင်ငံကိုကမ္ဘာနိုင်ငံစုံကဧည့်သည်တွေအများအများလာလို့ရှေးဟောင်းအမွေအနှစ်တွေထိခိုက်တယ်လို့အီတလီလူမျိုးတို့ကလည်းထောက်ပြနေကြပါတယ်။ဒါကြောင့်အခုလိုမျိုးဧည့်သည်တွေကိုတပိုင်းတစ်တိုင်းလက္ခဏာမျိုးကပို့ပြီးတော့အဆင်ပြေမယ်လို့မျိုးတော်ဝန်ကထင်ပါတယ်။
bisogna comunque ripartire far comprendere che la via è quella cioè magari non quella della
chido e deve long yin ne yaw la myo ma hou pe ne ne chin si yaw la de chido lu ngan myu si u ti twa de ne so ra chano lu ga aku lu si sin tit twe ne sa pi lo lut pya bo lu wa ba de di go la ja de e de ri ni ne lu ti ne mya de de nya ri go li la nai me ba win chin la go e si si khan sa nai ja ma phit ba de
မျိုးကန်စီးပွားရေးလုပ်ငန်းတွေကတော့ဧည့်သည်တွေရောက်လာလို့ဝင်ငွေတိုးလာတာကိုဝမ်းသာနေကြပါတယ
်
စီးပွားရေးရတိုးတက်လာတာသတိထားမိပါတယ်ကျွန်တော်ဆိုင်မှာဆိုရင်လေကော်ဖီဝယ်တောက်ကြသူတွေတဲမှာအရင်တခါမှမမြင်ဘူးတဲ့ဧည့်သည်တွေပါပါတယ်တခြားကလာတဲ့ဧည့်သည်တွေနဲ့တွေ့ရဆုံးရတာသိကောင်းပါတယ
်အီတလီနိုင်ငံတောင်ပိုင်းမိုလီဆယ်ဒေသတွေက San Giovanni Ingaldo ဆိုတဲ့မြို့ကိုကဘာလှည့်ခီးသည်တွေပို့ပြီးသိလာဖို့အတွက်ဒေသခံတွေစီစဉ်ထားတဲ့အခမဲ့တဲခိုနိုင်တဲ့အစီအစဉ်ဟာအတော်လေးအောင်မြင်ပုံရပါတယ်။ဒါကြောင့်နောက်နှစ်တွေမှာလည်းအခုလိုမျိုးဖိတ်ခေါ်ရေးအစီအစဉ်တွေလုပ်သွားဖို့အပြင်မိုလီဆယ်ဒေသကတခြားမြို့တွေမှာလည်းအလားတူဖိတ်ခေါ်ရေးအစီအစဉ်တွေလုပ်ကြဖို့တိုက်တွန်းနေကြပါတယ်ရှင်။ကျွန်မဆင်းရဲပါမှာ
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ American ပြည်ထောင်စုဟာမြန်မာ၊ကမ္ဘောဒီးယား၊
လာအိုထိုင်းနဲ့ဗီယက်နမ်နိုင်ငံတို့အပါအဝင်အာဆီယံအတွင်းဝင်ရုံးနဲ့ပူးပေါင်းပြီးမဲခေါင်အမေရိကန်ပူးပေါင်းဆောင်ရွက်ရေးအစီအစဉ်ကိုစက်တင်ဘာလ17ရက်နေ့ကစတင်လိုက်ပါတယ်။2009ခုနှစ်မှာစခဲ့တဲ့အမေရိကန်နဲ့မဲခေါင်အောက်ပိုင်းဒေသနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုကိုတိုးချဲ့လိုက်တဲ့ဒီပူးပေါင်းဆောင်ရွက်ရေးအစီအစဉ်သစ်အရာမဲခေါင်ဒေသဟာအမေရိကန်အတွက်အရေးပါတယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။လွန်ခဲ့တဲ့ခုနှစ်နှစ်အတွင်းအမေရိကန်ကဒီဒေသအတွက်ပေးခဲ့တဲ့အကူအညီဒေါ်လာ 3.5 ဘီလီယံနဲ့ကောင်းမွန်တဲ့လုပ်ငန်းတွေအပေါ်အခြေခံပြီးဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မဲခေါင်ဒေသအတွက်အမေရိကန်ဒေါ်လာ 1,150 အကူအညီပေးသွားမယ်လို့မဲခေါင်အမေရိကန်ပူးပေါင်းဆောင်ရွက်ရေးအစီအစဉ်ရဲ့ပထမဆုံးစည်းဝေးပွဲမှာအမေရိကန်ကကြေညာခဲ့ပါတယ်။ဒီအထက်ကဒေါ်လာ 52 သန်းကို COVID-19 တိုက်ဖျက်ရေးအတွက်အသုံးချမှာဖြစ်ပြီးဒေါ်လာ 55 သန်းကိုတော့နေဆက်ဖြတ်ကျော်ရာဇဝတ်မှုတိုက်ဖျက်ရေးဒေါ်လာ 33 သန်းကိုတော့ရေရှည်တည်တံ့ပြီးလုံခြုံတဲ့လောင်စာစွမ်းအင်ဈေးကွက်ပေါ်ထွန်းလာရေးနဲ့ကျန်တဲ့ဒေါ်လာ 2 သန်းကိုတော့လူမှောင်ခိုကူးမှုတိုက်ဖျက်ရေးကဏ္ဍမှာအသုံးချသွားမှာဖြစ်ပါတယ်။မဲခေါင်အမေရိကန်ပူးပေါင်းဆောင်ရွက်ရေးအစီအစဉ်ဟာအဖွဲ့ဝင်နိုင်ငံတွေအတွင်းကိုယ်ပိုင်အုပ်ချုပ်ခွင့်စီးပွားရေးအရာအမိခိုကင်းမှုကောင်းမွန်တဲ့အစိုးရပေါ်ထွန်းလာရေးနဲ့ရေရှည်တည်တံ့တဲ့ဖွံ့ဖြိုးမှုရရှိရေးတို့အတွက်ရည်ရွယ်လှုပ်ဆောင်တာဖြစ်ပါတယ်။ကျွန်တို့အနေနဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဘဏ္ဍာရေးပူးပေါင်းဆောင်ရွက်မှု DFCR တဆင့်အာဆီယံနိုင်ငံတွေရဲ့အခြေခံအဆောက်အုံဖွံ့ဖြိုးတိုးတက်ရေးအစီအစဉ်အတွက်ဒေါ်လာ1ဘီလီယံထောက်ပံ့ပေးခဲ့ပြီးဖြစ်သလိုလာမယ့်နှစ်တွေအတွင်းမှာလည်းနောက်ထပ်ဒေါ်လာ1ဘီလီယံထပ်မံထောက်ပံ့ပေးသွားဖို့စီစဉ်ထားပါတယ်လို့ဝန်ကြီးဖွံ့ဖြိုးကပြောပါတယ်။ဒါပေမဲ့မဲခေါင်ဒေသရဲ့သဘာဝအနေအထားနဲ့စီးပွားရေးအရအမိခိုကင်းမှုကိုချိန်ချောက်လာနေတဲ့တရုတ်ကွန်မြူနစ်ပါတီအပါအဝင်လတ်တလောကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ကြဖို့လိုအပ်ကြောင်းလဲဝန်ကြီးပွန်ပီယိုကတတိပေးပြောကြားခဲ့ပါတယ်။တရုတ်အစိုးရကမြစ်အထက်ပိုင်းကရေစီးလမ်းကြောင်းပိတ်ဆို့မှုတွေလုပ်ခဲ့တဲ့အတွက်သမိုင်းဝင်မိုးခေါင်ရေရှားမှုကပိုဆိုးလာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ data အချက်အလက်တွေပွင့်လင်းမြင်သာမှုရှိအောင်ဖြန့်ချိရေးမဲခေါင်မြစ်ကော်မရှင်ရဲ့တောင်းဆိုချက်မှာပူးပေါင်းပါဝင်ပြီး data ရင်းနိုင်ငံတွေနဲ့အတူရပ်တည်ပါတယ်။တရုတ်ကွန်မြူနစ်ပါတီအနေနဲ့ရေနဲ့ဆိုင်တဲ့အချက်အလက်တွေကိုဖြန့်ချိသွားမယ်ဆိုတဲ့ပြောဆိုချက်အတိုင်းလက်တွေ့ကျင့်သုံးအောင်မဲခေါင်ဒေသအတွင်းနိုင်ငံတွေကတောင်းဆိုကြဖို့ကျွန်တို့တိုက်တွန်းလိုပါတယ်။အဲ့ဒီအချက်အလက်တွေကိုအများပြည်သူသိရှိသင့်ပါတယ်။အဲ့ဒီအချက်အလက်တွေကိုတစ်နှစ်ပတ်လုံးထုတ်ပြန်ပေးနေသင့်ပါတယ်။ပြီးတော့အဲ့ဒီအချက်အလက်တွေကိုတရုတ်အစိုးရအတွက်မဟုတ်ဘဲမဲခေါင်ဒေသတွင်းနိုင်ငံတွေရဲ့အကျိုးကိုဆောင်ရွက်နေတဲ့မဲခေါင်မြစ်ကော်မရှင်ကတဆင့်ဖြန့်ချိသင့်ပါတယ်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်။ဒါအပြင်တရုတ်အစိုးရပိုင်းတရုတ်ဆက်သွယ်ရေးနဲ့ဆောက်လုပ်ရေးကုမ္ပဏီရဲ့ခေါင်းပုံဖြတ်ရုပ်ဝက်လွန်လှတဲ့ဆောက်လုပ်ရေးလုပ်ငန်းတွေကိုလည်းအမေရိကန်ပြည်ထောင်စုကစိုးရိမ်မိပါတယ်။တခြားစိုးရိမ်မိတဲ့အကြောင်းအရာတွေကတော့တရုတ်ကွန်မြူနစ်ပါတီနဲ့ဆက်နွယ်မှုရှိတဲ့စီးပွားရေးဇုံအတွင်းကအဖွဲ့အစည်းတွေလှုပ်ဆောင်နေတဲ့လူမှောင်ခိုကူးမှုမိုးရစ်ဆေးဝါးတော်ရိုင်းဒရိတ်ဆန်ရောင်းဝယ်မှုတွေပဲဖြစ်ပါတယ်။မဲခေါင်အမေရိကန်ပူးပေါင်းဆောင်ရွက်ရေးအစီအစဉ်အားတဆင့်အဖွဲ့ဝင်မိတ်ဖက်နိုင်ငံတွေရဲ့အကျိုးစီးပွားကိုအမေရိကန်ပြည်ထောင်စုကခုခံကာကွယ်ပေးပြီးငြိမ်းချမ်းလုံခြုံပြီးကြွယ်ဝချမ်းသာတဲ့မဲခေါင်ဒေသဖြစ်လာအောင်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။ဘူရုံးနဲ့မနေ့ကသတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါမယ်။တရုတ်နိုင်ငံရဲ့လုပ်ရက်တွေပေါ်တရုတ်တို့တာဝန်ယူလာစေရေးကုလသမဂ္ဂဖွဲ့ကြီးအနေနဲ့အရေးယူဆောင်ရွက်ပေးဖို့လိုအပ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ်ကအင်ကာနီကကုလသမဂ္ဂနှစ်ပတ်လည်ညီလာခံမိန့်ခွန်းပြောကြားရမှာထည့်သွင်းပြောကြားလိုက်ပါတယ်။သမ္မတထရမ်ရဲ့မိန့်ခွန်းဟာအမေရိကန်သမ္မတတယောက်အနေနဲ့ကုလသမဂ္ဂစင်မြင့်ဘုံကနေတရုတ်နိုင်ငံကိုထူးထူးကဲကဲဝေဖန်တဲ့မိန့်ခွန်းလည်းဖြစ်ပါတယ်။ညောင်မြေမှာကျင်းပနေတဲ့ကုလသမဂ္ဂနှစ်ပတ်လည်ညီလာခံကိုပုံမှန်ကမ္ဘာကောင်းဆောင်တွေတက်ရောက်လေးရှိပေမဲ့ဒီနှစ်မှာတော့ကာယောဂါကြောင့်ကိုယ်တက်ရောက်မိန်ကောပြောကြနိုင်ကြခြင်းမရှိပဲဗီဒီယိုကတဆင့်သာပြောကြနိုင်တာဖြစ်ပါတယ်။ကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးဖြစ်နေတဲ့အမေရိကန်ပြည်ထောင်စုမှာမနေ့အင်္ဂါနေ့ကအထိကိုဗစ် -19 ရောဂါကြောင့်သေဆုံးသူ2သိန်းရှိသွားပြီဖြစ်ပါတယ်။နိုမာလာအတွင်းမြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲဟာနိုင်ငံတကာစံနှုန်းမီမှာမဟုတ်ဘူးလို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးကြံကျင်သူကပြောပါတယ်။မြန်မာလူခွေရဲ့စုံစမ်းစစ်ဆေးရေးကုလသမဂ္ဂကိုယ်စားလှယ်တဲ့ Thomas and Rose ကနိုဘာလာမှာကျင်းပမှုပြင်ထားတဲ့ရွေးကောက်ပွဲမှာခုလိုဖြစ်လာနိုင်တာက Roger Muslin သိန်းနဲ့ချီပြီးမဲမပေးနိုင်တာကြောင့်လို့ပြောပါရယ်။ ဗိုလ်တော်ဦးမနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VV ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များကိုစိတ်နှဖျားရှင်လန်းချမ်းမြေပါစေကျွန်တော်ရပ်ပထမပါ
This program has come to you from the Voice of America, Washington.